Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တိုင်းရဲ့2019ခုနှစ်ဩဂုတ်လ2ရက်ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ25 32 50နဲ့လိုင်းလက်မီတာ190တို့အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါတယ်ရှင်။ကျမခွန်ညူပါ။ခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်အောင်လွင်ဦးပါ။ဒီညနားဆင်မဲ့သတင်းတွေထဲမှာတော့မြောက်ကိုရီးယားအတွက်အမေရိကန်ကရန်သူမဟုတ်တဲ့အကြောင်းနိုင်ငံခြားရေးဝန်ကြီးရက်စတီလာဆန်ကပြောဆိုလိုက်ပါတယ်။ဗင်နီဇွဲလားနိုင်ငံမှာအာဏာပိုင်ဖမ်းဆီးလိုက်တဲ့အတက်ခံခေါင်းဆောင်၂ယောက်ရဲ့လွန်ကျော်ရေးကျန်းမာရေးအတွက်သမ္မတနီကိုလတ်မာဒူရိုကိုယ်တိုင်တာဝန်ရှိတဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကသတိပေးလိုက်ပါတယ်။ဒီလိုထိတဲရောက်နိုင်ငံတကာသတင်းတွေကိုတော့မတ်တင်ကြီးထိုက်နေသူကြီးညာပြေးသွားမှာပါ
။အခုညပိုင်းသတင်းလွှာတွေထဲမှာတော့ရာသီတုတ်ကွေး H1N1 ဗိုင်းရပ်စ်ပိုးပြပွားမှုထိန်းချုပ်နိုင်ဖို့အသိပညာပေးအစီအစဉ်ကိစ္စလွှတ်တော်မှအဆိုပြုချက်အတီမဖြစ်ခဲ့ပေမဲ့လည်းဆွေးနွေးတဲ့အမှတ်တမ်းတင်ထားဖို့နဲ့ပတ်သက်လို့
အခုလေးအားလုံးလုပ်နေတယ်အခုတည်းကလည်းကျွန်တော်တို့ရဲ့ကျင်းတဲ့ဆက်နေပြီးလုပ်ဖို့လည်းကျွန်တော်ကဘာတွေလုပ်ရမှာဆိုတာသိတဲ့အတွက်ကျွန်တော်နည်းလေးစားတော့ပဲ
ကျမ်းမာရေးနဲ့အာကစားဝန်ကြီးဌာနပြည်ထောင်စုဝန်ကြီးရဲ့ရှင်းလင်းတင်ပြချက်နဲ့အတူနှာစင်နိုင်ပါတယ်။ရန်ကုန်မန္တလေးမြို့ကြီးတွေကကန့်ကွက်ဆန္ဒပြနေကြတာရောဘာအတွက်ပါလဲ။စက်သွယ်ရေးဥပဒေပုံမှန်66ဂါကြီးပြင်ဆင်မလားဖျက်သိမ်းမလားဆိုတာကိုအမျိုးသားလွှတ်တော်မှမဲခွဲဆုံးဖြတ်တာမှပြင်ဆင်ဖို့ကမဲအသားရသွားခဲ့ပါတယ်။ဒီလိုသတင်းဆောင်ပါတွေစက်သွယ်မင်းမြန်ချက်တွေမတိုင်ခင်အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ကကြေညာပေးပါမယ်ရှင်။
မြောက်ကိုရီးယားရဲ့ပက်တင်တက်မစ်ဆိုင်းတုံးနဲ့နျူကလ িয়ার လက်နက်စီစဉ်တွေကိုဟန်တားနိုင်ရေးအမေရိကန်သမ္မတအင်ပြီတော်ကနီလန်ပေါင်းစုံစဉ်းစားနေချိန်မှာပဲမြောက်ကိုရီးယားအတွက်အမေရိကန်ကရန်သူမဟုတ်ကြောင်းနိုင်ငံခြားရေးဝန်ကြီးရက်စတီလာဆန်ကပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားအနေနဲ့အမေရိကန်ကလက်မခံနိုင်လောက်တဲ့ချင်းချောက်မှုမျိုးတွေရှိနေတဲ့အတွက်တုံ့ပြန်သွားမှဖြစ်ကြောင်းလည်းမနေ့ကရှက်ရှက်ဘဝနိုင်ငံခြားရေးဝန်ကြီးဌာနသတင်းစာရှင်းလင်းပွဲကိုရောက်လာတဲ့ဝန်ကြီးတေလာဆန်ကပြောဆိုလိုက်တာပါ။အမေရိကန်နဲ့တွဲဆုံဆွေးနွေးဖို့ဆန္ဒရှိရဲဆိုတာကိုတချင်ချင်းမှာမြောက်ကိုရီးယားကသဘောပေါက်လာဖို့မျှော်လင့်ကြောင်းလည်းပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းမြောက်ကိုရီးယားကတိုက်ချင်းဖြင့်ပက်တင်တက်မစ်ဆိုင်းတုံးတွေဆက်လက်ဆန်းတက်နေတာအမေရိကန်ရဲ့ချင်းကပ်မှုတွေကိုလက်မခံတဲ့လက္ခဏာဖြစ်အကဲခတ်တွေယူဆနေကြပါတယ်။မြောက်ကိုရီးယားနဲ့ပတ်သက်လို့အမေရိကန်ဥပဒေပြေလွှတ်တော်အမတ်တွေကြားမှာလည်းစိတ်မရှိနိုင်ပဲဖြစ်လာနေပါတယ်။မြောက်ကိုရီးယားနဲ့စစ်မဲ့ဖြစ်ပွားခဲ့ရင်ဒေသတွင်းမှာအကြီးအကျယ်ထိခိုက်နေတာမျိုးတွေကြေဝါနိုင်ပေမဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်တွေကိုဟန်တားဖို့ကဒီနေ့တခုပဲကြံကောင်းကြံနိုင်တယ်လို့ထက်လွှတ်တော်လက်နက်ကိုက်တပ်ဖွဲ့များရဲ့ကော်မတီဖွဲ့ဝင်လင်စည်းကေရန်ကပြောဆိုခဲ့တာပါ။အမေရိကန်ကိုတိုက်ချင်းဖြစ်ပက်တင်တက်မစ်ဆိုင်းတုံးနဲ့တိုက်ခိုက်ဖို့စပီးကြိုးပမ်းနေမယ်ဆိုရင်တော့မြောက်ကိုရီးယားနဲ့စစ်ဖြစ်တော့မယ်အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကသူ့ကိုပြောဆိုခဲ့တဲ့အကြောင်းလဲအမေရိကန်ရုပ်သံ NBC နဲ့အစိုးရမင်းမြန်ကတစ်ခုအတွင်းထက်လွှတ်တော်မှဂရီယန်ကပြောဆိုခဲ့ပါတယ်
ညချင်းအချိန်မတော်ရဲကဖမ်းသွားတဲ့ဗင်နီဇွဲလားအတိုက်ခံခေါင်းဆောင်နှစ်ဦးရဲ့ကျန်းမာရေးနဲ့ဘေးကင်းလုံခြုံရေးအတွက်ဗင်နီဇွဲလားသမ္မတနီကိုလတ်မာဒူရိုကိုယ်တိုင်မှတာဝန်ရှိတယ်လို့သတ်မှတ်ထားတဲ့ဆိုပြီးအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်မာဒူရိုအာဏာရှင်ဆိုးရရဲ့လုပ်ရက်တွေကိုအမေရိကန်ကရှုတ်ချတယ်လို့လည်းမနေ့အင်္ဂါနေ့နှောင်းပိုင်းကြေညာချက်မှာအမေရိကန်သမ္မတကပြောပါတယ်မစ္စတာလိုပက်စ်နဲ့မစ္စတာလက်စ်မာရိုဟာအစိုးရရဲ့တရားမဝင်ဖမ်းဆီးခံရတဲ့နိုင်ငံရေးအကျဉ်းသားတွေဖြစ်တယ်။နိုင်ငံရေးအကျဉ်းသားအလုံးကိုချွင်းချက်မရှိချက်ချင်းပြန်လွတ်ပေးဖို့တောင်းဆိုတယ်လို့လည်းကြေညာချက်မှာဖော်ပြပါတယ်။လီယိုဖိုဒိုလိုပက်စ်နဲ့အန်တိုနီယိုလက်စ်မာရိုကိုသူတို့အိမ်တွေထဲကနေထောက်လှမ်းရေးသမားတွေကဆွဲထုတ်သွားပြီးကားနဲ့တင်ခေါ်သွားတာကို Twitter မှာတင်ထားတဲ့ဗီဒီယိုတွေထဲမှာတွေ့ရပါတယ်။သူတို့နှစ်ဦးကအရင်နိုင်ငံရေးလှုပ်ရှားမှုတွေကြောင့်နေအိမ်အကျယ်ကျုပ်ကြခံနေရသူတွေပါ။ဗင်နီဇွဲလားအတိုက်ခံခေါင်းဆောင်တွေဖြစ်တဲ့လိုပက်စ်နဲ့လက်စ်မာရိုနှစ်ဦးကထွက်ပြေးဖို့ကြံစီနေကြတာလို့ထောက်လှမ်းရေးအရင်းမြစ်တွေကသတိပေးခဲ့တယ်ဆိုပြီးဗင်နီဇွဲလားတရားရုံးချုပ်ကပြောဆိုပါတယ်ဒါပြင်သူတို့ဟာသမ္မတမာဒူရိုအစိုးရကိုဆန့်ကျင်ရေးဆန္ဒပြသူတွေကိုလှုံ့ဆော်တဲ့အနေနဲ့မီဒီယာတွေကိုကြေညာချက်တွေထုတ်ပေးခဲ့ကြသလိုနိုင်ငံရေးစည်းရုံးလှုပ်ရှားမှုတွေလုပ်ခဲ့ပြီးနေအိမ်အကျဲချုပ်စီမင်းစည်းကမ်းသတ်မှတ်ချက်တွေကိုချိုးဖောက်ခဲ့ကြတယ်လို့လည်းတရားရုံးကပြောဆိုထားပါတယ်ရှင်
ဒီနိုင်ငံရဲ့နျူကလ িয়ার စီစဉ်တဲ့ပတ်သက်တဲ့သဘောတူညီချက်ကိုအကောင့်ထဲပုံနေတဲ့လုပ်ငန်းတွေပေါ်အာရုံစိုက်နေကြတဲ့အတွက်ဒေသတွင်းတည်ငြိမ်မှုတွေကိုထိခိုက်စေမဲ့တခြားလုပ်ရက်တွေကိုအာရုံစိုက်မှုရောပါလာနေတယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးရက်စတီလာဆန်ကပြောဆိုလိုက်ပါတယ်။တည်ငြိမ်မှုတွေထိခိုက်စေတဲ့တခြားလုပ်ရက်တွေထဲမှာတော့ပက်တင်တက်မစ်ဆိုင်းတုံးစီစဉ်အချက်ပေါ်ဝါရကိုအားပေးကူညီမှုနဲ့ဆီးရီးယားရင်းမြစ်နိုင်ငံတွေကပရစ်ပခတ်တွေမှာ UN နိုင်ငံရဲ့အခန့်ကဏ္ဍတွေကိုအမေရိကန်နိုင်ငံရဲ့ဝန်ကြီးကထည့်သွင်းပြောဆိုခဲ့တာပါ။ နျူကလ িয়ার လက်နက်မထုတ်လုပ်နိုင်အောင် UN နိုင်ငံအနေနဲ့နျူကလ িয়ার လုပ်ငန်းတွေကိုရှော့ချပြီးအပြန်အလှန်အနေနဲ့ UN ပေါ်အရေးယူတံခတ်မှုတွေရှော့ပေါ်ပြီးနိုင်ငံတကာသဘောတူညီချက်ကိုချိုးဖောက်နေတယ်ဆိုပြီးအမေရိကန်နဲ့ UN ထိတ်တန်းတောင်းရှိသူတွေအပြန်အလှန်ဆွဆွဲနေကြမှာပဲမနေ့တုန်းကနိုင်ငံရေးဝန်ကြီးဌာနသတင်းစာရှင်းလင်းပွဲအတွင်းဝန်ကြီးတီလာဆန်ကမှတ်ချက်ပေးပြောဆိုလိုက်တာဖြစ်ပါတယ်သဘောတူညီချက်ဟာအမေရိကန်ပြည်သူတွေရဲ့အကျိုးစီးပွားတွေကိုအကောက်အမပေးနိုင်ရင်ဆက်မထားသင့်ဘူးလို့လည်းပြောဆိုခဲ့တာပါတနာထရန်ဆိုရကတော့ဤနိုင်ငံဟာသဘောတူညီချက်ကိုလိုက်နာမှုရှိတဲ့အကြောင်းပြီးခဲ့တဲ့လတည်းမှာပဲကွန်ဂရက်စ်လွှတ်တော်ကိုအတည်ပြုပြောဆိုထားတာဖြစ်ပြီးရှေ့လာမဲ့စက်တင်ဘာလမှာနောက်တစ်ချိန်အတည်ပြုချက်ပေးရမှာဖြစ်ပါတယ်တနာထရန်ကတော့သဘောတူညီချက်ဟာဤရန်ပေါ်လိုက်ရပါတယ်
အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနရဲ့မနစ်အင်ကာနေခသတင်းစာရှင်းလင်းပွဲကိုဝန်ကြီးရက်စ်တေလာဆန်တက်ရောက်ခဲ့ပြီးမြောက်ကိုရီးယား၊ဗနီဇွဲလားတရုတ်အရှေ့အလယ်ပိုင်းရုရှားနဲ့ယူကရိန်းနိုင်ငံတို့နဲ့ပတ်သက်ပြီးအမေရိကန်ရဲ့နိုင်ငံခြားရေးမူဝါဒကိုရှင်းလင်းပြောကြားခဲ့ပါတယ်။နိုင်ငံခြားရေးဝန်ကြီးဌာနရဲ့နေ့စဉ်သတင်းစာရှင်းလင်းပွဲကိုဝန်ကြီးတီလာဆန်ရုတ်တရက်တက်ရောက်ခဲ့တာကြောင့်သတင်းတောက်တွေကြားတန်းအတော်အော်ဖြစ်ခဲ့ကြပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ကရုရှားနိုင်ငံတွင်းကအမေရိကန်တာဝန်ထမ်းတွေအများအပြားကိုရှော့ချဖို့အမိန့်ပေးခဲ့ပြီးတဲ့နောက်အမေရိကန်ရုရှားဆက်ဆံရေးနဲ့ပတ်သက်ပြီးမေးမြန်းတဲ့အခါမှာတော့အမေရိကန်နိုင်ငံခြားရေးဝန်ကြီးကသူ့အနေနဲ့ရုရှားနိုင်ငံခြားရေးဝန်ကြီးကိုနှစ်နိုင်ငံဆက်ဆံရေးဟာဆိုးဝါးနေတဲ့အကြောင်းပို့ပြီးတော့ဆိုးဝါးလာနိုင်တယ်လို့အကြင်ကြင်သတိပေးခဲ့ပေမဲ့သူတို့ဘက်ကလှုပ်လိုက်တာလို့ပြောပါတယ်။ပြီးခဲ့တဲ့သတင်းဘက်ကအမေရိကန်လွှတ်တော်မှတခဲနဲ့ထောက်ခံအတည်ပြုခဲ့ကြတဲ့ရုရှားပေါ်တန်းခတ်ပိတ်ဆို့မှုသစ်တွေကသူ့အမြင်မှာတော့အထောက်အကူမဖြစ်ဘူးလို့လည်းဝန်ကြီးကပြောပါတယ်။တန်ခတ်ပိတ်ဆို့မှုချဖို့လွှတ်တော်ဘက်ကဆောင်ရွက်ချက်နဲ့သူတို့လုပ်ပုံလုပ်နည်းကိုသမ္မတအနေနဲ့ရောသူ့အနေနဲ့ရောသိပြီးတော့သဘောမကျဘူးလို့လည်းဝန်ကြီးတီလာဆန်ကပြောဆိုသွားပါတယ်ရှင
် VOA American အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 932လိုင်းဒိုမီတာ57 kHz 585နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တံမြန်မာဝိုင်းစီစဉ်ရဲ့ဗိုလ်ထုတ်တဲ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းမှာဒီကနေ့ပဲမြောက်အတ္တန်တစ်စာချုပ်ဖွဲ့နေတိုးရဲ့ရင်းနှီးတစ်ခုတက်ကက်ခံခဲ့ရပြီးထိခိုက်ဒေချေမှုတွေရှိခဲ့တဲ့အကြောင်းနေတိုးစစ်ပဆိုင်တောင်ဝင်ရှိသူတွေကအတည်ပြုပြောဆိုလိုက်ပါတယ်။နောက်ထပ်သတင်းချဲ့လက်တွေရရှိဖို့အမြန်ဆုံးကြိုးစားနေတဲ့အကြောင်းနဲ့တင့်တော်တဲ့အချိန်မှာသတင်းထုတ်ပြန်ပြီးသားမှာဖြစ်ကြောင်းကပူးမြို့တော်မှာရှိတဲ့နေတိုးမဟာမိတ်ရုံးရဲ့ထုတ်ပြန်ချက်ကဖော်ပြထားပါတယ်။နိုင်ငံတပ်ဖွဲ့တွေလိုက်ပါလာတဲ့ရင်တန်းကကန္ဒဟာမြို့ကနေဖြတ်တန်းပြီးလေစစ်ကိုသွားတဲ့အချိန်မှာပဲအထူးကံကားပုံခွဲတက်ခတ်ခံရတာလို့ပြည်နယ်စိုးရိမ်ကြီးညာချက်မှာလည်းဖော်ပြထားပါတယ်။တက်ခတ်မှုကြောင့်ကားစဉ်ထိခိုက်ပျက်စီးခြင်းပြောမိပေမဲ့အသေးစိတ်ကိုတော့ထုတ်ဖော်ပြောဆိုတာမရှိပါဘူး။ကိုရန်တွေ့သူတွေနဲ့ဒေသခံတွေကတော့ပြင်းထန်တဲ့ပောက်ကွယ်မှုကြောင့်တိတ်ချေတန်ရသူတွေရှိကြောင်းပြောဆိုထားပေမဲ့ကိန်းကနန်တိချို့လက်ထလုံးမှာမသိရသေးပါဘူး။နေတိုးရင်နဲ့တက်ခတ်ခံရတဲ့အချိန်မှာအနည်းနဲ့မှရပ်သားတွေရှိနေကြောင်းလည်းသတင်းတွေထွက်ပေါ်နေပါတယ်။တာလီဘန်တွေကတော့တော်လန်ပောက်ကွယ်မှုတွေဆက်ရကန္ဒဟာမြို့ကကားပုံခွဲတက်ခတ်မှုကသူတို့လက်ချက်ဖြစ်တယ်ဆိုပြီးပြောဆိုထားပါတယ်ဒီကနေ့မှာပဲအာဖဂန်နစ္စတန်နိုင်ငံအနောက်ပိုင်းကဟီရမြို့မှာရှိတဲ့ရှီယာမွတ်စလင်ဗလီကျောင်းတစ်ခုမှာပြင်းထန်တဲ့အသေခံဘုံးခွဲတက်ခတ်မှုအနည်းဆုံးနှစ်ခုဖြစ်ပွားခဲ့ရတာကကလေးနှစ်ဦးပါဝင်လူပေါင်း32ယောက်ထက်မနည်းသေဆုံးပြီး60ကျော်တန်ရာရသွားပါတယ်တက်ခတ်မှုကသူတို့လက်ချက်ဖြစ်တယ်ဆိုပြီးအက်စ်စတန်အစ္စလမ်စစ်ဆေးရေးအဖွဲ့ကကြေညာထားပါတယ်
အမေရိကန်ပြည်ထောင်စုအတွင်းတရုတ်ရဲ့တင်ပို့ကုန်တွေပေါ်ကုန်သွယ်ရေးဓာတ်ဆီတွေနဲ့တွင်းကုန်ခွန်ကောက်ခံခြင်းတို့ဆောင်ရွက်လာနိုင်စေမဲ့အစည်းအဝေးတစ်ခုကိုလုပ်ရင်းမလုပ်ရင်းအမေရိကန်ဆွေရကစဉ်းစားသုံးသပ်နေပါတယ်။အမေရိကန်ရဲ့1984ခုနှစ်ကုန်သွယ်ရေးဥပဒေနဲ့အညီတရုတ်ရဲ့ကုန်သွယ်ရေးလုပ်ပုံကိုင်မှုတွေကိုစပြီးစစ်ဆေးဖို့အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်တော် Robert Lighthizer ကိုသမ္မတ Trump ညွှန်ကြားမယ်လို့အမေရိကန်သတင်းဌာနမှာဖော်ပြပါတယ်။ဒီစီစဉ်ကတော့နိုင်ငံခြားတိုင်းပြည်တွေရဲ့မမျှတတဲ့ကုန်သွယ်ရေးလုံနီးလုံဟန်တွေကြောင့်အမေရိကန်ကုန်ထုတ်လုပ်ငန်းတွေကိုကာကွယ်ဖို့ရည်ရွယ်တာဖြစ်ပါတယ်။လာမယ့်ရက်ပိုင်းအတွင်းမှာတရားဝင်ကြေညာချက်ထွက်လာမယ်လို့လည်းအစိုးရတာဝန်ရှိသူတွေကပြောပါတယ်။တရုတ်ကျင့်သုံးနေတဲ့ကုန်သွယ်ရေးလုံနီးလုံဟန်ကြောင့်အမေရိကန်စီးပွားရေးလုပ်ငန်းတွေအပေါ်အထိနာစေတယ်လို့အမေရိကန်သမ္မတနဲ့သူ့ရဲ့စီးပွားရေးအဖွဲ့ကအရင်တုန်းကတည်းကဆွဆွဲပြောဆိုနေတာပါ။တရုတ်နောက်ဥရောပနိုင်ငံတွေဟာသူတို့ရဲ့တင်ပို့ကုန်တွေအပေါ်အစိုးရကထောက်ပံ့ပေးနေတယ်လို့အမေရိကန်ကုန်သွယ်ရေးဝန်ကြီး Wilbur Ross ကဆွဆွဲပြောဆိုထားတာပါဒီနိုင်ငံတွေကတင်ပို့ကုန်တွေအပေါ်ထောက်ပံ့ခြင်းနောက်အတွုံးနှုံတက်တက်သားသားနဲ့ငွေချေးပေးတာလောင်စာစွန့်ရင်အတွက်အစိုးရဘက်ကတစ်စိတ်တစ်ပိုင်းကြားခံတာနောက်ကုန်ကြောတွေအပေါ်မှာအထူးအခွန်နှုန်းထားပေးတာတွေလို့အစိုးရဘက်ကထောက်ပံ့နေတာလို့အမေရိကန်ကုန်သွယ်ရေးဝန်ကြီးကပြောဆိုခဲ့ပါတယ်
ထိုင်းနိုင်ငံမှာ2008ခုနှစ်တုန်းကအစိုးရစန့်ကျင်ဆန္ဒပြပွဲတွေအတွင်းထိရိုက်သေးခြင်းမှုတွေကျင်းပတဲ့အထိနေနှင်းခဲ့တဲ့အတွက်ဝန်ကြီးချုပ်အောင်စွန်ချိုင်းဝန်ဆောင်ဘော်တရားဆွဆုထားတဲ့မှုကိုတရားရုံးကပတ်လပ်ပေးလိုက်ပါတယ်။ရှာဝါဝေလှရှားမှုဖြစ်လူသိများတဲ့အစိုးရစန့်ကျင်ရေးလှရှားသူတွေကိုဘန်ကောက်မြို့လွတ်တော်ဝင်ထဲကနေရဲတပ်ဖွဲ့ကမျက်ရည်ယူပုံးတွေအုံပြုပြီးဖယ်ရှားရမှာလူနူးသေဆုံးပြီးရန်နဲ့ချီထိရိုက်တဲ့ရခဲ့တာပါ။တရားလိုရှင်းနေတွေကတော့ဆန္ဒပြသူတွေကိုအင်အားသုံးရှင်းလင်းမှုအမိန်ပေးခဲ့တဲ့ဝန်ကြီးချုပ်အောင်စွန်ချိုင်းနဲ့ဒုဝန်ကြီးချုပ်ချပလက်ရောင်ချန်ယူတို့ပြင်ရဲရရှိအောင်လူတို့ပေါ်အာဏာအလွဲသွင်းစားလုပ်မှုနဲ့တရားဆွဲဆိုခဲ့တာဖြစ်ပါတယ်။ဒါမှမဟုတ်မြေရီယူပုံးတွေဟာတည်ချေတန်ရတဲ့အထိပြင်းထန်ကြောင်းဝန်ကြီးချုပ်အောင်နဲ့ကြံမှုတွေမတိခဲ့ကြဘူးဆိုပြီးတရားရုံးချုပ်ကဒီကနေ့ပဲဆုံးဖြတ်ခဲ့တာပါ။တရားရုံးကအဖြစ်ရှိကြောင်းဆုံးဖြတ်ခဲ့မယ်ဆိုရင်တော့သူတို့အားလုံးအနေနဲ့အမြင့်ဆုံးပြစ်ဒဏ်ထောင်ဒဏ်10နှစ်ထိကြာခံရနိုင်ပါတယ်။
ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာဒီသတင်းပတ်အတွင်းကျင်းပမဲ့အချစ်တောင်အာရှဒေတာရင်းဖိုရမ်ကိုအမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson တက်ရောက်မှာဖြစ်ပြီးကိုရီးယားကျွန်းဆယ်နျူကလ িয়ার ကင်းရှင်းရေးရေကြောင်းလုံခြုံရေးနဲ့အချမ်းဖက်ဝါဒတံပြန်တိုက်ဖျက်ရေးတို့ကိုဆွေးနွေးမှာလို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကပြောဆိုထားပါတယ်။ဝန်ကြီး Tillerson ကအာဆီယံဒေတာရင်းဖိုရမ်ပြီးမှာတော့ထိုင်းနဲ့မလေးရှားနိုင်ငံတို့ကိုတွားရောက်မှာပါ။အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံကကမကဋ္ဌလုပ်တဲ့နှစ်ပတ်လည်ဒေတာတွင်လုံခြုံရေးဆိုင်ရာညီလာခံကိုအမေရိကန်ပြည်ထောင်စုမြောက်ကိုရီးယားတရုတ်ရုရှားတောင်ကိုရီးယားနဲ့ဂျပန်နိုင်ငံတို့ကအစီအမင်ကိုယ်စားလှယ်တွေတွေ့ရောက်ဆွေးနွေးကြမှာဖြစ်ပါတယ်။အရေးပါတဲ့နိုင်ငံကြီးတွေပါဝင်တဲ့ရှာရှာပါပါအစည်းအဝေးတစ်ခုဖြစ်ပေမဲ့လည်းအခုအာဆီယံဒေတာတွင်ဖိုရမ်မှာမြောက်ကိုရီးယားရဲ့နျူကလ িয়ার ချင်းချောက်မှုကြောင့်ဖြစ်ရတဲ့တင်းမာမှုတွေကိုရှော့ချနိုင်မဲ့တန်တမာရေးပြည်လည်မှုတော့ရှိလာမှာမဟုတ်ဘူးလို့လည်းသုံးသပ်ထားကြပါတယ်ရှင်။
Direct from Washington, the voice of America, VOA.
ဗုဒ္ဓဟူးနေ့ညပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တွေ့ကြေညာပေးသွားတာပါ။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေဇက်တိုက်ထုတ်လွှင့်ပါမယ်ရှင်။ H1N1 ရာသီတုတ်ကွေးရောဂါပြန့်ပွားမှုနယ်ပါအောင်အသိပညာပေးမှုတွေတိုးမြင့်ဆောင်ရွက်ဖို့အရေးကြီးအစိုးတရလွှတ်တော်မှဒီကနေ့တင်သွင်းခဲ့တာမှာကန့်ကွက်သူပိုများတဲ့အတွက်အစိုးပြုချက်အတီမဖြစ်ခဲ့ပဲနဲ့မှတ်တမ်းတင်ဖို့ပဲဆုံးဖြတ်ခဲ့ပါတယ်။ဒီနှစ်ထဲယောဂါစတင်ဖြစ်ပွားချိန်ကစလို့ဒီကနေ့ဩဂုတ်လ2ရက်အထိ H1N1 ရာသီတုတ်ကွေးကြောင့်သေဆုံးသူ73ဦးရှိပြီးကူးစက်ခံရသူ69ဦးရှိတဲ့အကြောင်းကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ဒီကနေ့လွှတ်တော်တွင်တင်ပြဆွေးနွေးမှုတွေနဲ့အတူ H1N1 ရာသီတုတ်ကွေးယောဂါဖြစ်ပွားမှုထိန်းချုပ်ကာကွယ်မှုတွေနဲ့ပတ်သက်လို့စုံစမ်းမေးမြန်းထားတဲ့မက်ခင်ဖြူထွေးကပြောပြပါမယ်ရှင်။
H1N1 ရာသီတုတ်ကွေးယောဂါပြန့်နှံ့ဖြစ်ပွားမှုကိုထိန်းချုပ်နိုင်မှုအတွက်ပြည်သူတွေကြားမှာကျန်းမာရေးအသိတွေပုံမရရှိအောင်ရှိန်မြင့်ဆောင်ရွက်သွားဖို့တောင်းဆိုတဲ့အရေးကြီးအစိုးတရက်ကိုဒီကနေ့ပြည်သူ့လွှတ်တော်မှာစက်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကကြောက်ကုန်းမဲဆန္ဒနဲ့ပြည်သူ့လွှတ်တော်အမတ်ဦးသိန်းထွန်းကတင်သွင်းခဲ့တာပါ။ဒါပေမဲ့ဒီအစိုးကိုထောက်ခံသူထက်ကန့်ကွက်သူပိုများခဲ့ပြီးတော့နောက်ဆုံးအစိုးကိုမှတ်တမ်းတင်ဖို့သာဆုံးဖြတ်ခဲ့ပါတယ်။ဒီယောဂပြန့်နှံ့ဖြစ်ပွားမှုတွေနဲ့ပတ်သက်လို့ထိချုပ်ကာကွယ်နိုင်အောင်ကျန်းမာရေးဌာနကအထူးရောက်ဆုံးကင်တွယ်ဆောင်ရွက်နေတာကြောင့်စိုးရိမ်မှုမလွန်ကဲကြဘူးနဲ့လက်ရှိအခြေအနေမှာယောဂပြန့်နှံ့မှုနဲ့အောင်ထိချုပ်ဆောင်ရွက်ထားနိုင်တဲ့အကြောင်းကျန်းမာရေးနဲ့အားကစားဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးမြင့်ထွေးကဒီကနေ့လွှတ်တော်မှာရှင်းလင်းတင်ပြသွားပါတယ
်။ဒီကိစ္စတွေအလုံးကရခိုင်နဲ့ရတယ်ကျွန်တော်လုပ်နေပါတယ်။တောက်လျှောက်စီ National Infant Center အကုန်ကြည့်ရှုနေတယ်ဒါတွေအကုန်လုပ်နေတယ်။အခုလေးအားလုံးလုပ်နေတယ်အခုတည်းကလည်းကျွန်တော်နေကျင်းတတ်တယ်ဆက်နေပြီလို့ပို့လေကျွန်တော်ဘာတွေလုပ်ရမှာဆိုတာသိတဲ့တွေ့ကျွန်တော်နည်းနည်းလေးစားတော့ပဲဒီလိုတော့ဥက္ကဋ္ဌရေးတဆင်ဒီအဆိုကိုတော့ကျွန်တော်ကမှတ်တမ်းတင်တင်ရအောင်ကျွန်တော်တင်ပြပါတယ်အားလုံးကျေးဇူးတင်ပါတယ
်မြန်မာနိုင်ငံမှာ H1N1 ရာသီတုတ်ကွေးယောဂါပြန်လည်ဖြစ်ပွားလာခဲ့တဲ့ဇူလိုင်လ22ရက်နေ့ကနေဒီကနေ့ဩဂုတ်လ2ရက်နေ့အထိဒီယောဂါကြောင့်သေဆုံးသူဦးရေ73ဦးရှိပြီးတော့ကူးစက်ခံရတဲ့သူ69ဦးနဲ့ပြင်းထန်အဆုတ်ရောင်ယောဂါနဲ့ဆေးရုံတင်ထားရသူပေါင်း284ဦးရှိတဲ့အကြောင်းကျန်းမာရေးဦးစီးဌာနကအတည်ပြုထားပါတယ်။ယောဂါဖြစ်ပွားမှုအရေအတွက်တိုးလာတဲ့ဆိုပေမဲ့လည်းသေဆုံးမှုနည်းပါအောင်ကျန်းမာရေးဦးစီးဌာနကဦးစားပေးဆောင်ရွက်နေပြီးတော့ကျေးလက်တော်ရွာတွေအထိဒီယောဂါနဲ့ပတ်သက်တဲ့လမ်းညွှန်ချက်တွေကိုအသေးစိတ်ချမှတ်ဆောင်ရွက်နေတာကြောင့်ယောဂါပြန့်နှံ့ဖြစ်ပွားမှုနဲ့သေဆုံးမှုနည်းပါလာဖို့အလားအလာကောင်းတွေရှိတယ်လို့ပြည်သူ့ကျန်းမာရေးဦးစီးဌာနကဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာသန်းထွန်းအောင်က VOA ကိုပြောပါတယ
်။ guideline ရှိပါအဲဒီလိုဆောင်မရနေလို့မယ်ကိုင်လိုက်နေလဲထုတ်ထားတယ်ကုသရေကထိုးလို့ရမယ်ကိုင်လိုက်နေလဲထုတ်ထားတယ်ဆိုတော့ပြည်သူ့ကျမကြီးဘက်ကလို့ရမယ်ကိုင်လိုက်ဆိုရင်ကျွန်တော်တို့ကရက်ွက်ပဲကြည့်ရဘယ်နေရာမှာပဲတွေ့တွေ့ပေါ့နော်သာဘောဆရာမဆီမှာပဲလာပြရင်တုတ်ခွေးဆိုင်လက္ခဏာရှိသလားရှိရင်သူကအဲဒီမှာစစ်ဆေးရမယ်ပိုးပေါ်ဒီ rapid diagnosis test မှာ positive ဖြစ်တဲ့ဆိုရင်ဒါနှခွင်းနမူနာကိုသူကမျက်နှာဆေးရုံကိုပို့ရမယ်ပို့ပြီးတော့မှမျက်နှာဆေးရုံမှာအဲဒါနှခွင်းနမူနာယူမယ်ပြီးလို့ရှိရင်အဲ့တော့ဒီကြမ်းမိုက်တစ်ခွက်ထားလာကိုပေးပို့ပြီးတော့ဒါ H1N1 pandemic ကနေရှင်းရှင်းစစ်ဆေးတာပေါ့အ အဲ့ဒီ guideline တွေကျွန်တော်တို့လုပ်ခါတယ် GB တွေမှာတွေ့ရရဆိုရင်လည်းဘယ်လိုစစ်ဆေးရမလဲဘယ်လိုတခွဲနမူနာယူရမလဲဆိုတဲ့ guideline တွေချထားတယ်။နော်ဒါပေမဲ့နေမှာရှိလို့လည်းသူကကျွန်တော်ရဲ့ဒီ SOP ကတနေငံလုံးကိုကာပါဖြစ်ပါတယ်။နောက်ကစေဦးကြီးတွေမှာတွေ့မယ်ဆိုရင်လည်းဘယ်လိုလုပ်ရမလဲဆိုတဲ့ flow chart လေးတွေရှိရတဲ့ကျွန်တော်ထင်ပါတယ်ဟိုလွတ်သွားရအကြောင်းမရှိပါဘူးခင်ဗျ။
ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကတော့ H1N1 virus ကူးစက်ရောဂါခံရတဲ့သူဟာရောဂါလက္ခဏာပြဖို့နှစ်ရက်ကနေ9ရက်အထိအချိန်ယူတတ်တာမို့မစားခင်မှာရောဂါဖြစ်ပွားသူဦးရေဟာတိုးလာနိုင်ခြေရှိတယ်လို့သတိပေးထားပါတယ်။ဒါပေမဲ့ကျန်းမာရေးဦးစီးဌာနကတော့ဒီရောဂါနဲ့ပတ်သက်တဲ့ကျန်းမာရေးအသိပေးမှုတွေကိုအချိန်မြင့်ဆောင်ရွက်နေပြီးတနင်္ဂနွေလုံးအတိုင်းအတာနဲ့ရောဂါပြန့်နှံ့ဖြစ်ပွားမှုကိုထိန်းချုပ်ထားနိုင်တဲ့အခြေအနေမှာရှိတယ်လို့ပြောဆိုနေတာပါ။H1N1 virus ပိုးဟာ2009ခုနှစ်မှာကမ္ဘာကပ်ရောဂါအသွင်ဖြစ်ပွားခဲ့ပြီးတော့မြန်မာနိုင်ငံမှာလည်းဒီ2009ခုနှစ်ကလည်း2006ခုနှစ်အတွင်း H1N1 virus ပိုးကူးစက်ခံရတဲ့သူ450ကျော်ရှိခဲ့ပါတယ်။ဒီနှစ်ထဲပြန်လည်ဖြစ်ပွားတာမှာတော့သေဆုံးသူ73ယောက်ထိရှိလာခဲ့တာပါရှင
်။မကင်ပြူတွေပြောပြခဲ့တာပါရှင်။အခုဆက်သွယ်ရေးဥပဒေပြင်ဆင်ရေးဘက်ကိုလည်းအလှည့်ပေးပါဦးမယ်။ပုံမှန် 66 ဂါကြီးကိုဖြတ်သိမ်းပေးဖို့တက်ကြွလှုပ်ရှားသူတွေနဲ့သတင်းမီဒီယာသမားတွေတောင်းဆိုနေကြပေမဲ့ဒီပုံမှန်ကိုဖြတ်သိမ်းရေးအစားပြင်ဆင်ရေးကိုပဲလုပ်ဖို့အမျိုးသားလွှတ်တော်ကမဲခွဲဆုံးဖြတ်ခဲ့ပါတယ်။ဖြတ်သိမ်းရေးအစားပြင်ဆင်ရေးဘာကြောင့်လုပ်ရတယ်လဲဆိုတာကိုတော့လွှတ်တော်ကိုယ်စားလှယ်တွေကိုဆက်သွယ်မေးမြန်းထားတဲ့ကိုညာဝင်းအောင်ကပြောပြပေးမှာပါရှင်
။ဆက်သွယ်ရေးပုံမှန် 66 ဂါကြီးကိုလုံးဝဖြတ်သိမ်းမဲ့အစားပြင်ဆင်သုံးဆွဲဖို့ကိုသာ NLD ကိုယ်စားလှယ်အများစုလွှမ်းမိုးထားတဲ့အမျိုးသားလွှတ်တော်ကဒီကနေ့မဲပေးဆုံးဖြတ်ခဲ့ကြတာပါ။ဥပဒေကြမ်းကော်မတီရဲ့ပြင်ဆင်ချက်အရ66ဂါကြီးအရတရားစွဲခံရရင်အာမခံရတာမျိုးထောင်နှံကို3နှစ်အထိပြင်ဆင်သတ်မှတ်ထားတယ်လို့ NLD အမျိုးသားလွှတ်တော်ကိုယ်စားလှယ်ရှင့်နေဦးအောင်သိန်းကရှင်းပြပါတယ်
။66ဂါကြီးနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဖယ်ချက်ဖို့ကြိုးရရရှိတယ်ပေါ့။မကျွန်တော်မဖြတ်ဘူးပြင်တာပြင်တာကိုတည်ပြုတာ။အဲ66ဂါကြီးရဲ့သတ်မှတ်ထားတဲ့ဟာကို3နှစ်ဆိုတာကိုလက်ခံတယ်ပေါ့။အော်အားလားပြီးရဆိုတော့လက်ခံနေပေါ့ဗျာ
။ရာဇဇကြီးပုံမှတ်တဲမှာဂုံတိတ်ခါထိခိုက်ညှိုးနှွမ်းမှုကိုအကာအကွယ်ပေးတဲ့ပုံမှတ်900ဆိုတာရှိပေမဲ့လွှတ်တော်မှာပြဋ္ဌာန်းအတည်ပြုထားတဲ့ပုံမှတ် 66 ဂါကြီးရဲ့အကာအကွယ်ပေးနိုင်မှုကပိုကျယ်ပြန့်တယ်လို့လွှတ်တော်ကလည်းဦးအောင်သိန်းကပြောပါတယ်
။ကျွန်တော်တို့ဒီဥရီချန်ကော်မတီနေနဲ့ကြည့်ရတာတော့အဲ့ဒီလိုဖြတ်လိုက်မယ်ဆိုရင်ဒီအင်တာနက်ကနေ Facebook ကနေပြီးတော့ဆဲဆိုတာချိန်မောင်းတာတွေချိန်ကြောက်ကြတယ်ပြည်သူတွေမဟုတ်မတရားခံရတဲ့ဟာတွေဂွန်ဒီတရားလုပ်တဲ့ဟာတွေဘယ်ဥပဒေနဲ့အကာအကွယ်ပေးမလဲဆိုရယ်ပြဿနာပေါ့ဒါမဲ့ချို့ရလဲအဲ့ဒီဂွန်သိက္ခာညွှန်းလဲဆိုရယ်ကိစ္စရကဂျာဇာတာကြီးမှပုံမှန်900ရှိသားပဲလို့ပြောတယ်ကျွန်တော်တို့ဒီဆက်သွယ်ရေးဥပဒေဟာသွတ်တော်ကပြဋ္ဌာန်းတဲ့အထူးဥပဒေဂျာဇာတာကြီးကရေဘူးရဥပဒေ General Law အဲ့တော့ဒီ Special Law ဟာ General Law ကို overrule လုပ်တယ်တွန်းမိုးရယ်ပေါ့နော်
ရာဇာကြီးပုံမှန်900နဲ့66ဂါကြီးကွာခြားချက်ကိုလည်းဥအောင်သိန်းကရှင်းပြပါတယ်
။ဆိုရပါသူကျွန်တော်ဆက်လို့ရဥရိယဒီဟာအရေးယူဖို့မလိုဘူး။အရေးမယူသင့်ဘူးဆိုပြီးရင်ဒီရာဇာကြီးဥရိပုံမှန်900ပဲကိုပြောင်းပြီးတော့ပြစ်ဒဏ်တူဆုံးတရားပေးလို့ရတယ်။အဲရာဇာကြီးဥရိနဲ့ဆွဲထားတဲ့ဟာကိုတော့ပြောင်းပြီးတော့ကျွန်တော်တို့အထူးဥရိဖြစ်တဲ့ဆက်လို့ဥရိရဲ့ပုံမှန်နဲ့အပြစ်ပေးလို့မရဘူး။ဒီဘက်ကဆက်သွယ်ဥရဲ့ဂုံတိကထိခိုက်မှုဟာလူတယောက်ရဲ့လက်ထဲကဖုန်းနဲ့ပဲဗမာပြည်ပြည်လုံးနဲ့ကဘာကိုကျော်ပြီးတော့ဂုံတိကထိခိုက်မှုကြီးဖြစ်တဲ့အတွက်ကြောင့်ဂုံတိကထိခိုက်မှုရဲ့အတိုင်းတာဟာကွာခက်အကြီးကျယ်ရှိရဲဆိုအဲ့လိုမြင်တယ်အဲ့တော့ဒီဟာမဟုတ်မတရားလူကြံဆွဆွဲလူလူတွေအတွက်တော့အကာအကွယ်ပေးရမယ့်ဥရတရားရှိတယ်လို့ကျွန်တော်တို့ဘက်ကအဲ့လိုရှုမြင်တာပေါ့လေနော
်ချက်စောက်ကကြီးပြင်ဆင်ရေးကိုအမျိုးသားလွှတ်တော်မှာဒီကနေ့ဆုံးဖြတ်လိုက်တယ်ဆိုပေမဲ့ဒါဟာဥပဒေအရအတီးမဖြစ်သေးပဲပြည်သူ့လွှတ်တော်မှာထပ်မံဆွေးနွေးရအောင်မှာဖြစ်တယ်လို့အကယ်၍မကြေလည်ခဲ့ရင်ပြည်ထောင်စုလွှတ်တော်အဆင့်ထိဆွေးနွေးရအောင်မှာဖြစ်ပါတယ်။66ဂါကြီးလုံးဝဖြတ်သိမ်းနိုင်ရေးဆုံးဖြတ်ချက်ကြောက်အောင်ပြည်သူ့လွှတ်တော်မှာဆက်လက်ကြိုးပမ်းသွားမယ်လို့ဒီမိုကရေစီဖွံ့ဖြိုးတိုးတက်ရေးလှုပ်ရှားမှု ACCD အဖွဲ့ကမတ်တင်စာရှင်းလင်းရေးကပြောပါတယ်။
တော့ပြည်ထောင်ရေးကိစ္စကြီးကတော့မျိုးသားလွှတ်တော်မှာရှုံးနေသွားခဲ့ပြီးတော့ပြင်ဆင်ရေးလုပ်မယ်ဆိုပြီးဥပဒေကြမ်းကနေတင်ပြလာတဲ့ပြင်ဆင်ချက်တွေကလည်းမလုံလောက်သေးဘူးအဲ့တော့ဝန်းနေနေရယ်အဲတော့ဒါလိုနဲ့လည်းအားရှော့မှာမဟုတ်ပါဘူးပြည်သူလွှတ်တော်မှာရတဲ့အခွင့်အလမ်းတွေကနေပြန်ဆက်ပြီးကြိုးစားပါတော့
အမျိုးသားလွှတ်တော်မှာ66ဂါကြီးနဲ့ပတ်သက်လို့ပြင်ဆင်တဲ့ဒီကနေ့ဆုံးဖြတ်ချက်အပေါ်ပြည်ထောင်ရေးဝန်ကြီးဌာနရှိနေချုပ်ယုံတရားရုံးချုပ်တို့ကတာဝန်ရှိပုဂ္ဂိုလ်တွေကိုဖိတ်ခေါ်ပြီးအမျိုးသားလွှတ်တော်ဥပဒေကြမ်းကော်မတီကဆွေးနွေးအတည်ပြုပြီးရင်ပြည်သူ့လွှတ်တော်မှာဆက်လက်ဆွေးနွေးကြအောင်မှာဖြစ်ပါတယ်ခင်ဗျာ
ကိုညာဝင်းအောင်ပြောပြသွားတာပါရှင်။အခုလိုလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုထိခိုက်စေတယ်လို့ဝေဖန်ခံနေရတဲ့ဆက်သွယ်ရေးဥပဒေပုံမှန်66ကာကြီးကိုအပြီးပယ်ဖျက်ပစ်ဖို့တောင်းဆိုနေချိန်မှာပဲအမျိုးသားလွှတ်တော်မှာပြင်ဆင်မလားဖျက်သိမ်းမလားမဲခွဲခဲ့ကြတာမှာတော့ပြင်ဆင်ရေးဘက်ကမဲတာခဲ့တာကြောင့်ပြင်ဆင်ဖို့အမျိုးသားလွှတ်တော်ကဆုံးဖြတ်လိုက်တဲ့ပေါ်ဝေဖန်နေကြပါတယ်။ဒီဥပဒေကိုပြည်သူလွှတ်တော်မှလည်းဆက်ပြီးဆွေးနွေးဦးမှာဖြစ်တဲ့အကြောင်းအပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA သတင်းတောက်မေခါကပြောပြမှာပါရှင်။
ဒီပုံမှန်နဲ့အေးအေးယူခံရသူတွေလည်းပိုတိုးလာနေချင်းပြည်သူအချို့နဲ့တက်ကြွလှုပ်ရှားသူအချို့ကဒီဥပဒေကိုဖျက်ဖို့တိုက်တွန်းနေကြတာပါဒီကနေ့မှာတော့အမျိုးသားလွှတ်တော်ဘက်ကပြင်ဆင်ဖို့သာဆုံးဖြတ်ခဲ့တာဖြစ်ပါတယ်ဒီဥပဒေချမ်းကိုပြည်သူလွှတ်တော်မှဆက်လက်ဆွေးနွေးပြီးလွှတ်တော်နှစ်ရက်အတွင်းသဘောထားကွဲလွဲခဲ့ရင်တော့မဲခွဲဆုံးဖြတ်ပြီးမှဥပဒေကိုအတည်ပြုပြဋ္ဌာန်းဖြစ်ပါတယ်ဒီကနေ့ဒီဥပဒေကိုပြင်ဆင်ဖို့သာဆုံးဖြတ်လိုက်တဲ့အမျိုးသားလွှတ်တော်အပေါ်မှာတော့ဝေဖန်မှုတွေထွက်ပေါ်နေပါတယ်။ဒီပြင်ဥပဒေပညာရှင်အချို့ကလည်းလက်ရှိပြင်ဆင်ချက်ဟာပြည်သူကိုပိုပြီးဒုက္ခရောက်စေတဲ့လုပ်ပိုင်ခွင့်တွေကိုပေးထားတာကြောင့်ပြင်ဆင်ချက်ဥပဒေချမ်းအပေါ်ကိုဝေဖန်ထောက်ပြတာတွေရှိနေပါတယ်။အခုလွှတ်တော်ရဲ့ဆွေးနွေးကြစဉ်ဆက်သွယ်ရေးဥပဒေကိုပြင်ဆင်တဲ့ဥပဒေချမ်းထဲမှာတော့တက်ကြွလှုပ်ရှားသူတွေဘက်ကအစိုးရဘိုင်းနဲ့ရောလွတ်တော်နဲ့ပါတွေ့ဆုံဆွေးနွေးပြီးပေးပို့ထားတဲ့အကြံပြုချက်တွေနဲ့ပတ်သက်လို့လေထဲသွင်းစဉ်းစားမှုမရှိခဲ့ဘူးလို့66ကဥပဒေဖြတ်သိမ်းရေးဥဆောင်လှုပ်ရှားနေသူတဦးဖြစ်တဲ့မောင်ဆောင်ခါကပြောပါရစေ
။ဇကီးဘုံရှိတဲ့ဥပဒေအရင်အခြားဥပဒေတွေအားလုံးကိုပြင်နိုင်ဖြစ်နိုင်တယ်။အတူတူပြဋ္ဌာန်းနိုင်တဲ့အခြေအနေ NLD မှာရှိတယ်။ဆိုတော့အဲ့လိုမျိုးရှိနေတဲ့အခွင့်အရေးကိုပိုင်ပိုင်နေနေအတုံးချပြီးတော့ဒီမတရားဖြစ်နေတဲ့ဆက်တွေဥပဒေတွေကဒီပုံမှာ66ခါကြီးလိုဟာမျိုးကိုအမြဲဆုံးပယ်ဖျက်ဖို့မကြိုးစားဘဲနဲ့ဆက်လက်ထားရှိဖို့ဟိုဒီဆန္ဒပြုတယ်မဲပေးကြတယ်ဆိုတော့တော်တော်ကြီးဟိုရပ်ပြက်သွားတယ်လို့ဆိုတော့ယနေ့ဒီလက်ရှိဒီစစ်တော်တန်းကာလဟာငနေနေစိတ်တက်ချေလေလို့ရတဲ့ပုံစံလို့ကျွန်တော်ကမြင်တယ်ဥပဒေပြင်ဆင်ရေးကိစ္စရင်းမှာကျွန်တော်ပြည်သူတွေလည်းအတင်ပြင်းတောင်းဆိုတာရှိတယ်အဲ့တော့ကျွန်တော်ကတော့ဒီလက်ရှိပြင်ဆင်ချက်ကိုတော့ကျွန်တော်ကဟိုဒါကြေလို့ချိန်မချမ်းတောင်းလို့ပြောမှာလေဟုတ်
ပြတ်တော်မှာဆွေးနွေးနေတဲ့ဥပဒေချမ်းမှာတော့အာမခံပေးနိုင်တဲ့ပြစ်မှုအဖြစ်သတ်မှတ်တာအပါအဝင်အစားထိုးပြင်ဆင်ချက်တွေလည်းထည့်သွင်းထားပါတယ်ဆက်သွယ်ရေးပုံမှာ66ခါနဲ့ပတ်သက်လို့အခြေတင်ဖြစ်စရာတွေထွက်ပေါ်နေချိန်မှာပဲဒီဥပဒေနဲ့အဖမ်းဆီးတွေလည်းပို့ပြီးတော့တိုးလာနေပါတယ်လက်ရှိမှာဒီဥပဒေနဲ့အရေးယူခံထားရသူဥယီဟာ81ဦးခန့်ရှိနေတယ်လို့ဒီဥပဒေပြင်ဆင်ရေးအတွက်လှုပ်ရှားနေတဲ့လူမှုအဖွဲ့အစည်းတွေကကောက်ယူထားတဲ့စည်းရင်းတွေကဖော်ပြနေပါတယ်အဲ့ဒီဆက်သွယ်ရေးဥပဒေပုံမှာ66ကနေတိုင်ကြားခံရသူအများစုဟာအာမခံမရပဲအချုပ်ထောင်တွေကနေအမှုရင်ဆိုင်နေရတာဖြစ်ပြီးအများစုကတော့သတင်းသမားတွေပါဒီဥပဒေနဲ့ပတ်သက်လို့ဒီဥပဒေကြောင့်အရေးယူခံရတဲ့သတင်းသမားတွေအတွက်ရှေ့နေအကျိုးဆောင်လှုပ်ဆောင်နေတဲ့ရှေ့နေဥက္ကင်မောင်မြင့်ကတော့ပြင်ဆင်ချက်ဥပဒေချမ်းကြောင့်ပြည်သူတွေပိုပြီးဒုက္ခရောက်စေဖို့ရှိနေတယ်လို့ခုလူထောက်ပြပြောဆိုလိုက်ပါတယ
်ပြင်ဆင်လိုက်တယ်ဆိုပေမဲ့ဒါမှအရေးမပါတဲ့အချက်တွေကိုပြင်ဆင်လိုက်ပြီးအဓိကဖြစ်တဲ့ဒီရဲရီပိုင်တော့ပြစ်မှုဖြစ်တယ်ဆိုတာကိုမပြင်ဆင်နိုင်ဘူးအဲ့ဒီအပြင်ကိုသူ့ရဲ့လုပ်ပိုင်ခွင့်ညီဘောင်ကျဲသွားအောင်လို့ဒီဝန်ကြီးရဲ့ခွင့်ပြုမိတ်မလိုတော့ဘူးဆိုတဲ့အခါမှာရဲလက်ကိုလုံးဝအနှင်းလိုက်တဲ့ဥပဒေဖြစ်သွားတဲ့အတွက်ဒီဥပဒေကိုကြာကြာနာနာခိုင်ခိုင်မာမာဥပဒေနဲ့အညီမဆောင်ရွက်နိုင်ဘူးဆိုရင်ဒီပြင်ဆင်ချက်ဒီအလွန်အန္တရာယ်ကြီးသောပြည်သူတွေအတွက်အလွန်အင်မတန်ကိုဆွေးရုံပွဲကောင်းသောပြင်ဆင်ချက်ဖြစ်တယ်လို့ဒါကျွန်တော်တို့မှတ်ချက်ပြုလိုပါတယ်ခင်ဗ
ျ။ဒါပြင်ရှေ့နေပညာရှင်တဦးဖြစ်တဲ့ဦးရောဘတ်စန်းအောင်ကလည်းဥရီကျင်းဝင်းနဲ့မကန့်ညီတဲ့ပြင်ဆင်ချက်ကိုအတည်ပြုလိုက်တဲ့လွတ်တော်ရဲ့ရည်တည်ချက်ကိုမေးခွန်းထုတ်စရာဖြစ်နေတယ်လို့ဝေဖန်သွားပါတယ်
။ကောင်းတဲ့လက္ခဏာအားနေပြီးတော့မကောင်းတဲ့လက္ခဏာအားများစီတဲ့ပြင်ဆင်ချက်ဖြစ်တဲ့အတွက်ဒါလည်းပဲလုံလောက်တဲ့ပြင်ဆင်ချက်လို့ပြောလို့မရသေးဘူးဗျ။ဖြစ်ပေါ်လာတဲ့အမှုအကျဉ်းချီနေတဲ့အရရက်ကတော့အကောင့်လက္ခဏာမဆောင်ဘူး။တခြားဥပဒေတွေရှိနေတဲ့အတိုင်းနဲ့ပြတ်ထန်းလာတာ။မလို့အပင်းနဲ့ပြတ်ထန်းတာရှင်းရှင်းလင်းဆိုတာလည်းတယောက်မှမရှိပါဘူး။ရတတ်ကြီးမှပြတ်ထန်းခြင်းတွေရှိတဲ့အတိုင်းဒါအထက်လို့တာ
။လက်ရှိပြင်ဆင်မှုတင်သွင်းထားတဲ့ဆက်သွယ်ရေးဥပဒေချမ်းမှာပုံမှန်66ကနေအမှုဖွင့်တိုင်ကြားခံရသူတွေကိုအာမခံပေးဖို့အပြင်အဲ့ဒီပုံမှ66ကနေအမှုဖွင့်ဖို့အတွက်ဆက်သွယ်ရေးဝန်ကြီးဌာနရဲ့ကြိုတင်ခွင့်ပြုချက်ယူစရာမလိုအောင်လဲပြင်ဆင်ထားပြီးရဲရဲပိုင်ဥပဒေတစ်ခုအနေနဲ့ဥပဒေချမ်းမှာဖော်ပြထားပါတယ်။တိုင်ကြားတာမှလည်းနင့်နာသူကိုယ်တိုင်ဒါမှမဟုတ်နင့်နာသူကကိုယ်စလဲလွှဲစာပေးထားတဲ့တိုင်ကြားခွင့်ရှိသူကပဲအမှုဖွင့်ခွင့်ရှိရဲဆိုတဲ့အချက်ပါထည့်သွင်းဖော်ပြထားပါတယ်ရှင်။
မိခဆောင်စံတင်ပြခဲ့တာပါရှင်လာမယ့်စနေညတရိုက်လေးလိုက်မှာလည်းဒီဆက်သွယ်ရေးဥပဒေပုံမှန်66ကာကြီးကိုပြင်ဆင်တင်သလားဖြတ်သိမ်းတင်သလားဆိုတာကိုပဲဆွေးနွေးကြမှာဖြစ်လို့ပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်နိုင်ပါတယ်ရှင်အခုရန်ကုန်မန္တလေးမြို့ကြီးတွေကစန္ဒပြပွဲတွေကိုကြည့်ကြရအောင်ပါဘုရားဘာသာကိုအကာအကွယ်မပေးနိုင်တာတွေပြည်တွင်းရေးကိုပုံကြီးချဲ့တာတွေအပါအဝင်မကျေနပ်ချက်အတော်များများကိုကြွေးကြော်ပြီးအမျိုးသားရေးစန္ဒပြသူတချို့ဟာရန်ကုန်နဲ့မန္တလေးမြို့ကြီးတွေမှာကန့်ကွက်စန္ဒပြခဲ့ကြပါတယ်။တန်ခါမဟာနာယကသာသနာရေးဌာနတို့အပါအဝင်အစိုးရဘက်ကဆွေးဆက်ဆွေးနွေးပေမဲ့လည်းမပြေလည်သေးတဲ့အခြေအနေကိုမတ်တင်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ရှင်။
ရန်ကုန်မြို့ကအထင်ကြီးရွှေရကုံဖျားကျေးဇုံဖျားကြီးနောက်ဖက်မှာဗုဒ္ဓဘာသာဖုန်းကြီးတွေအမျိုးသားအမျိုးသမီးတွေဆန္ဒပြကြပါတယ်။ရန်ကုန်မြို့ကဆန္ဒပြသူတွေနဲ့တွားရောက်ဆွေးနွေးခဲ့သူတွေထဲမှာကိုတိုင်ပါဝင်ခဲ့တဲ့ဗဟန်းမြို့နယ်လွှတ်တော်မဲဆန္ဒနယ်အမှတ်2ရဲ့တိုင်းဒေသကြီးလွှတ်တော်အမတ်ဦးတောင်ထွတ်ကဆန္ဒပြပွဲအခြေအနေကိုအခုလိုပြောပါတယ်
။အခြေအနေလားအဲ့မှာထိုင်းသိပ်ပြနေတယ်ခင်ဗျ။ကျေးဇုံဖျားနာမှာကျေးဇုံဖျားနောက်ဖက်ပေါ့နော်။ရှင်ုံဖျားလည်းတကားပြိတ်ထားပါပြီ။ဘာလို့လဲဆိုတော့အဲ့မှာထိုင်းသိပ်လုံနေတယ်ဘုန်းကြီးက73ပါ။လူက10ဦး။ယောက်ျားလေးမိန်းကလေးက6ဦး။ထိုင်းသိပ်လုံနေတယ်ဟုတ်တယ်။လုံနေပြီးတော့အခုတည်းကပဲအခုတည်းလုံနေတယ်မှာကျွန်တော်ရဲတွေရောရှိတယ်အဲ့မှာထောက်ရဲကားတွေရောအကုန်လုံးထောင်ကားတွေရောအကုန်လုံးရှိပါတယ်ဘတော်ပြီးခဲ့တယ်လည်းရှိပါတယ်ဘေးနားမှာရင်းနောက်တွေလည်းရှိပါတယ
်သာသနာရေးပြည်ထောင်ရေးနဲ့လွှတ်တော်အမှတ်တွေပါတဲ့အဖွဲ့တစ်ခုကဆန္ဒပြသူတွေနဲ့တွားရောက်ညှိနှိုင်းခဲ့တာဖြစ်ပေမဲ့မအောင်မြင်ခဲ့ဘူးလို့လည်းလွှတ်တော်အမှတ်ဦးတောင်ထွတ်ကပြောပါတယ
်ကျွန်တော်တို့တွားညှိပြီးတော့ကျွန်တော်ဒီမှာဒီဘက်ကလည်းတွားပြီးတော့ညှိကြပါတယ်ဖေဥတို့သာသနာရေးတို့တွားညှိတယ်ညှိတယ်ဆိုတော့တို့ကအဲ့ဒါလက်မခံအောင်ကြလက်မခံတဲ့အတွက်ကြထိုင်းသပိတ်ကဥပဒေတည်းပဲရှိနေပါတယ်တောင်းဆိုကျွန်တော်တို့ဆွာကြီးအခုရန်ကုန်တိုင်းဆွာပေါ့နော်အခုလို့စေကျွန်တော်တို့ပြည်သူဆွာတင်တဲ့ဆွာကိုသူကဖြုတ်ချထိုင်းတာပေါ့ဗျာလောကပြောတာအဲ့လိုမျိုးသာသားကြီးရေးထားတယ်ပေါ့အဲ့ဒါလုံမရှိဘူးပေါ့ဗျာအများကြီးပေါ့အဲ့လိုမျိုးရေးထားယူတော့လုံနေတာပါအဲအခုလို့စေကျွန်တော်ညနေပိုင်းမှာရေးရတော့ဆောင်ကြည့်ကျွန်တော်တို့အပေါ်အမိတ်ကိုဆောင်တာပေါ့နော်အခုလို့စေမှာကျွန်တော်ပြည်တယ်ကြီးကျွန်တော်တို့အထွေအုပ်နဲ့ကျွန်တော်သာမန်ကြီးကတော့သွားညှိတယ်ညှိလို့မှမရဘူးဆိုတဲ့အတွက်ကြောင့်သူတို့ကထိုင်းယူဆက်ပြုတ်လုံနေတယ်အထက်ကမပြောမဲ့ဆိုတော့မသိသေးဘူးခင်ဗျာ
တချိန်တည်းမှာပဲမန္တလေးမြို့မဟာမြတ်မုဏိဖျားကြီးမှာလည်းဗုဒ္ဓဘာသာဖုံးတော်ကြီးတွေပါဝင်ဆန္ဒပြကြပါတယ်။မဟာမြတ်မုဏိဖျားကြီးဝင်အတွင်းယဟန်းတွေအနေနဲ့ဆန္ဒမပြဖို့တန်ခါမဟာနာယကဆရာတော်တွေတွားရောက်ညှိနှိုင်းခဲ့ကြပေမဲ့ဆက်ပြီးတော့ဆန္ဒပြနေကြပါတယ
်။ရှင်ဗျာတို့ဒါခေါင်းဆောင်ပြီးတော့လုပ်ရစေစင်ချင်းမျိုးလေးနဲ့ဝင်ကြီးတရားတို့လည်းစဉ်းစားပြီးတော့အဲ့ဒီလိုကျန်းကျန်းမာမာနေတယ်မဖြစ်အောင်နောက်ပြီးတော့နေမီအနေထားကဒီမာမျက်မှုကြီးကသဘာဝတရားကြီးကအဲ့ဒီနေမီထဲမှာအဲဒီလိုတွေနောက်ပြီးတော့ off ဖြစ်နေတယ်ဆန္ဒရုပ်ပုံလိုဆန္ဒလို့ဆန္ဒပြီးတော့ဟိုတန်ခါအဖွဲ့အစည်းအနေနဲ့ကဒီလိုမဖြစ်ပင်ဘူးဆိုတာကိုဒီလိုတို့ကိုယ်တိုင်လည်းအဲ့ဒီခံကြရဲရှိပါတယ်နောက်အထက်ကလည်းပဲအထက်ကဆိုတော့တန်ခါအဖွဲ့ကြီးဆင်းနေပုံများဒီလိုတို့ကအာဒါကြဲအထက်ကအစင်းစင်းကလည်းပဲဒီလိုရင်းတွင်ကြတာလို့ပြောကြသွားပြီးနောက်ပြီးတော့ဒီလိုတန်ခါပစီခြေကစီးရင်းတွေတို့ဘုဒ္ဓကြီးအဲ့ဒီတွေဟာဒီတိုင်းကိုဒီလိုတို့ကတိုက်လာပြီးတော့ဒီလိုတို့ကပြေကုန်းရတဲ့အဖွဲ့ဆိုတာလည်းရှင်များတို့ဘောပေါက်တော့နော်အဲ့ဒါကြောင့်ရှင်များတို့ကိုဒီလိုကမေတ္တာရတယ်နော်ဒီကိစ္စကိုဒီနေရာမှာမတော့ပါနဲ့လို့ခေါ်တာဒီလိုအတိုးဆုံးစကားအဲ့ဒါနော်
လက်ရှိချိန်မှာတော့ရန်ကုန်မြို့ကဆန္ဒပြပွဲအနီးမှာလျှက်စစ်မီးတွေဖြတ်တောက်ထားပြီးလုံခြုံရေးကိုလည်းတိုးမြှင့်ထားပါတယ်။ဆန္ဒပြသူတွေကတော့အတန်ထိတ်ဆက်ပြီးတော့ဆန္ဒပြနေကြဆဲဖြစ်ပါတယ်။အမျိုးဘာသာသာသနာကိုကာကွယ်နေတဲ့အမျိုးသားရေးတက်ကြွလှုပ်ရှားသူတွေကိုအစိုးရကဖိနှိပ်နေတယ်လို့ဆန္ဒပြသူတွေကစွပ်စွဲကြပါတယ်။ရန်ကုန်နဲ့မန္တလေးကဆန္ဒပြပွဲတွေမှာတော့တောင်းဆိုချက်တွေတူညီပေမဲ့ရန်ကုန်နဲ့မန္တလေးဆန္ဒပြပွဲတွေအချင်းချင်းချိတ်ဆက်မှုရှိသလားဆိုတာနဲ့ဖတ်သလိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးရှင်
။မတင်ကြီးထိုက်ပြပြပေးသွားတာပါရှင်။မကြခင်ထုတ်လွှင့်မဲ့ဒုတိယပိုင်းစီစဉ်မှာတော့လူရုကျမ်းမာရေးနဲ့မြမအရေးတုံ့တက်ချက်တပတ်အတွင်းအားကစားသတင်းတွေကိုနှာစင်ကြရမှာပါရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
လာပါရှင်ဗီဒီယိုမြန်မာပိုင်းရ2018ခုနှစ်ဩဂုတ်လ2ရက်ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလက်မီတာ190တို့ကနေပြီးတော့ပဲဖန်ယူနာဆင်နိုင်ကြပါတယ်။ဒီညပိုင်းနားဆင်ရမယ့်သတင်းပတ်စင်ကဏ္ဍတွေမှာတော့လူမှုကျန်းမာရေးအကြောင်းကိုအရင်ဆုံးနားဆင်ရမှာဖြစ်ပြီးဦးကျော်စံတာရဲ့မြမအရေးသုံးသပ်ချက်မှာက
Well, I don't think that will happen but I don't know of course but I know Ambassador Yun.
မြောက်ကိုရီးယားနဲ့ဆက်ဆံရေးရှိနေတယ်လို့တန်တရားဖြစ်ခံရမှုကနေမြန်မာအမေရိကန်ဆက်ဆံရေးအပေါ်ဘယ်လိုတက်ရောက်မှုရှိသလဲဆိုတာကိုပါမောက်ခဒေါက်တာစတိုင်းဘတ်နဲ့ဆွေးနွေးထားတာနားဆင်ရပါမယ်။အဲဒီနောက်မှာတော့ဗုဒ္ဓဦးနေတိုင်းနားဆင်နေကြအာကစားသတင်းလွှာကိုလည်းထုတ်လွှင့်ပေးသွားမှာပါရှင်။အခုအရင်ဆုံးလူမှုကျန်းမာရေးအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။ဒီတစ်ပတ်လူထုကျမ်းမာရေးမှာတော့ကွန်းစားတဲ့အလေးချင်းကိုပယ်ဖြောင်းမယ်ဆိုရင်အသက်အန္တရာယ်နဲ့နှိစက်တဲ့ဂရင်းကင်ဆာအပါဝင်ကင်ဆာယောဂါတချို့ကိုရှောင်ရှားနိုင်မှာဖြစ်တဲ့အကြောင်းသွားဖက်ဆိုင်ရာစေတကတူအငိမ့်စားပါမောက်ခဒေါက်တာဒေါ်ဆွေဆွေဝင်းနဲ့တွေ့ဆုံမေးမြန်းထားတာကိုနားဆင်နိုင်ကြပါလိမ့်ရှင
်ကွန်ဆာတဲ့အလေးထားအရှော့ဒေတာမှာအများစုတွေ့ရတဲ့အလေးထားတစ်ခုဖြစ်ပါတယ်ကွန်ဆာချင်းဟာဂရင်းနဲ့ပတ်သက်တဲ့ယောဂါတွေဖြစ်နိုင်တယ်ဆိုတာကိုသိပေမဲ့ကွန်ဆာတဲ့အလေးချင်းကိုဖျောက်ဖျက်လို့မရသေးတဲ့သူတွေလည်းရှိနေပါတယ်ကွန်ရဲထဲမှာထည့်ထားတဲ့ကိုသီတမျိုးတွေကနေဂရင်းထဲမှာကင်ဆာအကျိုးအဆင့်ဖြစ်တဲ့ဆက်မြူကက်ဖိုက်ဘရစ်အခြေအနေကိုရောက်ရှိစေတယ်လို့ WHO မှတ်တမ်းတွေမှာဖော်ပြထားပါတယ်။ကွန်ရစားခြင်းကဂရင်းကင်ဆာရောဂါကိုဖြစ်စေနိုင်ပြီးကွန်ရနဲ့ဆက်လက်ကိုတွဲဖက်သုံးဆွဲနိုင်မယ်ဆိုရင်တော့အချိန်ကြာလာတဲ့အခါဂရင်းကင်ဆာရောဂါအပါအဝင်အာခေါင်ကင်ဆာနဲ့အစာရေမျိုးပြုံကင်ဆာရောဂါတွေကိုပါဖြစ်ပေါ်ခံစားရစေနိုင်ပါတယ်။ကွန်စားတဲ့သူတိုင်းဂရင်းကင်ဆာရောဂါဖြစ်မယ်လို့အတိအကျမပြောနိုင်ပေမဲ့ဂရင်းကင်ဆာရောဂါဝေနာရှင်တွေရဲ့90%ရာခိုင်နှုန်းဟာကွန်ဆာတဲ့သူတွေဖြစ်နေတယ်လို့တောဖက်ဆိုင်ရာစစ်တက်ကတို့မှငိမ့်စားပါမောက်ခဖြစ်သူဒေါက်တာဆွေဆွေဝင်းကပြောပါလေ
အများဆုံးကတော့ကွန်ဆာတာပေါ့နော်ကွန်ဆာတာဆေးလက်သက်တာရက်သက်တာကြောင့်ကတော့ဖြစ်တာများတယ်ဆိုတော့ကွန်ဆာတဲ့ရက်သက်တာကြောင့်ကွန်ဆာလို့တော့ကွန်ဆာရန်ကတော့ green cancer မဖြစ်ဘူးပေါ့နော်ဒါပေမဲ့ green cancer ဖြစ်တဲ့လူတွေ90%ခန့်တော့ကတော့ကိုးကြောင့်ဖြစ်တာကြီးပဲ
green cancer ယောဂါဟာကင်ဆာယောဂါတွေရဲ့သဘောတဘာဝအတိုင်းရုပ်တရက်ဖြစ်ပေါ်ခံစားရတဲ့ယောဂါမဟုတ်ဘဲတဖြည်းဖြည်းချင်းပြောင်းလဲဖြစ်ပေါ်တဲ့ယောဂါတစ်ခုဖြစ်ပါတယ်ဂရင်းကိုမကြာခဏဆက်သက်ဆူဆေးမှုတွေပြုလုပ်ခဲ့မယ်ဆိုရင်တော့ကိစ္စယောဂါရဲ့အကျိုးအဆင့်မှာဖော်ထုတ်တွေ့ရှိနိုင်ပြီးကုသမှုတွေပြုလုပ်နိုင်တယ်လို့ပြောပါတယ်အဲ
့တော့ဆက်မတို့ခုလာတယ်ဆိုတာလေကဂရင်းကင်ဆာဆိုတာကွန်ဆာလို့မှဖြစ်တတ်တာများတော့ကိုပစံဥုံးဆက်ဖြစ်တာပစံအတွင်းသားပြောင်းလဲမှုတွေကစတာပေါ့နော်ပြောင်းလဲမှုဖြစ်လာမယ်ဖြစ်လာပြီးတဲ့ခါကျရင်အဲ့ဒီမှာဥပက္ခပြုလို့ရှိရင်ဇက်ထဲမှာနေဓာရီဖြူဓာရီဖြစ်လာမယ်ဆိုနေဓာရီဖြူဓာရီဆွဲနေရပါလေအနီကွက်ဖြူကွက်တည်းပေါ့နော်အာဒီရပါအဲ့လိုဖြစ်တာပေါ့အဲ့ဖြစ်တဲ့ခါကျလို့ရှိရင်ဒီအဒီကွက်ဖြူကွက်တွေကဟိုပုံမှန်ဒီကွက်ဖြူကွက်တွေလားเนาะဇာတ်ထဲမှာရှိပါတယ်เนาะဒါကင်ဆာမဟုတ်တဲ့နေရင်းဖြူခြင်းတွေလည်းရှိတယ်ကင်ဆာမဟုတ်တဲ့အပုချိန်တွေလည်းရှိတယ်အဲ့ဒါတွေကိုတော့အမှုဆုံးစစ်ဆေးရမှာပေါ့เนาะစစ်ဆေးပြည့်တဲ့ခါကျလို့ရှိရင်တကယ်တမ်းကင်ဆာမဟုတ်တဲ့ဟိုဒီတန်ရဖြစ်ဖို့ဖြစ်လာပြီဆိုတဲ့ခါကျရင်เนาะဆက်ပြီးစစ်ဆေးမှုလုပ်ရတာပေါ့အဲ့ဒါတွေကကျွန်တော်တို့အခုလုပ်နေတဲ့ဟာတွေပေါ့เนาะဇာတ်ထဲမှာကြည့်တယ်ဆေးဆိုးကြည့်တယ်အခုကကျွန်မအခု90ပါလုပ်နေတာလေဒီဂျာတွေကဒီ fluorescent technology လို့ခေါ်တာပေါ့ဒီဓာတ်ပြီးလို့ဟာလေးနဲ့เนาะအထဲကိုကြည့်ပြီးတော့ပါ green ပြောင်းလဲမှုလေးတွေကိုကြည့်တာပေါ့ကြည့်ပြီးတန်တရားဖြစ်ပြီဆိုရင်ကျွန်တော်အသာအဆယူရမှာပေါ့เนาะအဲ့လိုဂျာပြင်ဆော်ဆော်ရှာဖို့ပြီးတွေးနေတာပေါ့
green ကိစ္စယောဂါကိုဆော်ဆော်ဆီဆီဖော်ထုတ်ကုသမှုမခံယူနိုင်ခဲ့ဘူးဆိုရင်9နှစ်အသက်ရှင်မှုရာခိုင်နှုန်းဟာ90ရာခိုင်နှုန်းသာရှိပါတယ်ယောဂါဖြစ်ပြီဆိုရင်အသက်အန္တရာယ်နှီးစက်တဲ့အခြေအနေရှိတာကြောင့်ပေါ်ပေါ်ဆက်ဆက်သဘောမထားပဲကွန်ဆာတဲ့အလေးချင်းကိုအများဆုံးဖြုတ်ပြင်ပြောင်းလဲတဲ့တယ်လို့ပြောပါလေ
ကင်ဆာဖြစ်ပြီဆိုရင်ကင်ဆာလုံးဝပျောက်ခဲ့အောင်ခုဖို့ပေါ့လေဆိုတော့ကျွန်မခုနပြောလို့ပေါ့လေတချို့တွေကကြတော့လေကင်ဆာမှာဆော်ဆီးဆိုတာတွေ့ရဆိုရင်ခွဲစိတ်မယ်တက်ကင်မယ်ဆေးသွင်းမယ်အမှန်ပမာဆက်ဆင်းမှုလုပ်မယ်ဆိုရင်အသက်က9နှစ်တက်ပုံနေတယ်လည်းနေရမယ်ဒါပေမဲ့လို့လေအကျန်းပြင်းပေါ့နော်အကျန်းပြင်းကဘာတကဘာမှာကဘာမှာမတော်မှနော်ကုသရေးတောင်မှ9နှစ်နေရဖို့ဟာ90ရာခိုင်နှုန်းမရှိနိုင်ဘူးလို့ပြောတယ်။ဒါကဘာအောင်မှတော့ဖြစ်နေတာเนาะ။ဒါတိုးထက်တဲ့နိုင်ငံတွေမှာတော့မှเนาะကုသပြီးရတာမှငါအသက်9နှစ်အသက်တန်းနေဖို့တော့က90ခန့်တော့မရှိဘူး
။ကွန်ဆာချင်းဟာ green ကိစ္စယောဂဖြစ်စေနိုင်တဲ့အကြောင်းရင်းတွေထဲမှာအဓိကအကြောင်းရင်းဖြစ်နေပြီးယောဂဖြစ်ပြီဆိုတာနဲ့ပျောက်ကင်းအောင်ကုသဖို့ခက်ခဲတဲ့ယောဂတစ်ခုဖြစ်တာကြောင့်ကွန်ဆာချင်းကိုလုံးဝမပြုတ်လို့တင်ဘူးလို့ဒေါက်တာဆွေဆွေဝင်းကပြောပါတယ်
။ ကျွန်မဓာတ်ဆောက်ပြောနေတာပဲပေါ့နော်ဓာတ်ဆောက်ပြောနေတာပဲ green cancer ယောဂါတော့ခုနပြောသူကွန်းစားတာကြောင့်စဖြစ်တယ်ကွန်းစားတဲ့လူတွေက green cancer မဖြစ်ဘူးဆိုပေမဲ့လည်း green cancer ဖြစ်တဲ့လူတွေကကွန်းကြောင့်ဖြစ်တာတကြောင်မလို့ကျွန်မအနေနဲ့ကတော့ဒီကွန်းစားတဲ့အလေးထောက်ကိုဟိုရှောင်ချင်ပါလို့နော်ရှောင်ချင်ဆွဲချင်မှ short စားပါလို့ကျွန်တော်မပြောချင်ဘူးနော်လုံးဝဖြတ်ပါလို့ပဲကျွန်တော်ပြောချင်ပါတယ်
ကွန်ဆာတဲ့လေးချင်းကိုပြဖြောင်းရင်အတန်းအရင်နှိစက်တဲ့ green ကင်ဆာယောဂါအပါအဝင်ကင်ဆာယောဂါတချို့ကိုရှောင်ရှားနိုင်မှာဖြစ်တဲ့အကြောင်းသတင်းပေးပို့လိုက်တာဖြစ်ပါတယ်ကျွန်တော်တန်းစောပ
ါလူလူကြမ်းမာရေးအစီအစဉ်ကိုအခုလို့ပုတ်တဟူးနေ့ညတိုင်းမှာနားဆင်နိုင်ပါတယ်ရှင်အခုမြန်မာအရေးသုံးသပ်ချက်ကိုနားဆင်ကြရပါမယ်မြောက်ကိုရီးယားရဲ့ချိန်ချောက်မှုအန္တရာယ်ကိုအမေရိကန်ကအထူးအလေးထားနေတဲ့အချိန်မှာမြန်မာနိုင်ငံဟာမြောက်ကိုရီးယားနဲ့ဆက်ဆံမှုတွေရှိနေသေးတယ်လို့တန်တရားရှိခံနေရပါတယ်။ဒါဟာမြန်မာအမေရိကန်ဆက်ဆံရေးကိုဘယ်လောက်ထိခိုက်နိုင်ပါသလဲ။မြန်မာနိုင်ငံခြားဆက်ဆံရေးမှာတခြားဘယ်လိုစိန်ခေါ်မှုတွေရှိနေပါသလဲဆိုတာမြန်မာအရေးကျွမ်းကျင်သူအမေရိကန်ပါမောက္ခဒေးဗစ်စတိုင်ဘတ်နဲ့ဦးကျော်ဇန်တာကဆွေးနွေးသုံးသပ်ထားပါတယ်ရှင်။
ဖော်ဆောင်စတိုင်းမတ်ခင်ဗျာမြန်မာပြည်သူလူထုဟာဒီမိုကရေစီဖော်ဆောင်ရေးလုပ်နေတဲ့ဒီလိုအချိန်မျိုးမှာအဓိကအဖြစ်အမေရိကန်ပြည်ထောင်စုကိုမျှော်ကြည့်ကြပါတယ်ဒါပေမဲ့အမေရိကန်ဘက်ကမြန်မာနိုင်ငံပေါ်သဘောထားဟာအရင်လိုနွေးနွေးထွေးထွေးမဟုတ်တော့ဘူးဆိုတာတွေ့ရပါတယ်အဲ့ဒါဘာကြောင့်ပြောင်းလဲသွားပါလဲခင်ဗျာ
First look at the Obama administration the only real success of US policy if you can call foreign policy a success in East Asia for the United States was Myanmar
ဩဘာမားလက်ထက်အခြေအနေတွေကိုအရင်ပြန်ကြည့်ရပါလိမ့်မယ်။အဲဒီတုန်းကအမေရိကန်ပြည်ထောင်စုရဲ့အရှိအရှာအတွင်းတစ်ခုတည်းနဲ့စစ်မှန်သောနိုင်ငံရေးမူဝါဒအောင်မြင်မှုဟာမြန်မာနိုင်ငံဖြစ်ခဲ့ပါတယ်။မြန်မာနဲ့ဆက်ဆံရေးကောင်းလာလို့အာဆီယံနဲ့ဆက်ဆံရေးလည်းလိုက်ပြီးတော့တိုးတက်လာခဲ့တာပါ။ဒါကိုသူတို့လိုလိုလားလားလှုပ်ဆောင်ခဲ့ပါတယ်။ Trump ဆိုရကြတော့ဩဘာမားရဲ့မူဝါဒတွေကိုပြောင်းလဲဖို့လှုပ်လာပါတယ်။ဥပမာကျူးဘားနဲ့ပတ်သက်ပြီးတော့ဩဘာမားလှုပ်ခဲ့တာအလုံးကိုပြောင်းလဲပစ်ဖို့လုပ်နေသလိုမြန်မာနဲ့ဆက်ဆံရေးကိုလည်းအလားတူပြောင်းလဲပြစ်မှာကိုစိုးရိမ်နေလို့ကျွန်တော်ကမြန်မာတူကပြောပါတယ
်ဒီလိုမြန်မာနဲ့ပတ်သက်ပြီးတော့ဆက်ဆံရေးပြောင်းလဲမှာမြောက်ကိုရီးယားနဲ့ပတ်သက်နေလို့များလားခင်ဗျာမြန်မာနဲ့မြောက်ကိုရီးယားဆက်ဆံရေးကျန်းစီနေသေးတယ်ဆိုပြီးတော့ယူဆချက်တချို့လည်းရှိနေပါတယ် Trump အစိုးရကဒါကိုဘယ်လောက်ထိအလေးအနက်ထားပြီးစိုးရိမ်နေပါသလဲ
Well I'm not going back earlier the Obama administration took relations with between Burma and North Korea as being very important
နောက်ကြောင်းနည်းနည်းပြန်ကြည့်ရမယ်ဆိုလို့ရှိရင်အိုဘားမားဆိုရဟာမြန်မာမြောက်ကိုရီးယားဆက်ဆံရေးကိုတိတ်ပြီးတော့အရေးတကြီးစဉ်းစားခဲ့ပါတယ်မြန်မာနဲ့ဆက်ဆံရေးကောင်းခြင်းရင်မြောက်ကိုရီးယားကိစ္စကိုကင်တွယ်ရမယ်လို့နိုင်ငံရေးဌာနမိတ်ဆွေတူကကျွန်တော်ကိုပြောခဲ့ဘူးပါတယ်မြောက်ကိုရီးယားနဲ့ပတ်သက်လို့ကုလသမဂ္ဂချမှတ်ထားတာအလုံးကိုလိုက်နာရမယ်လို့ဆိုပါတယ်ဒါကအသက်ဆန်းတော့မဟုတ်ပါဘူးတာကင်ကပြန်လဲအားဖြည့်လာတာပါမြောက်ကိုရီးယားရဲ့ဒုံးကျည်စမ်းသပ်မှုနျူကလ িয়ার စမ်းသပ်မှုတွေကြောင့်ပိုပြီးတော့အရေးကြီးလာတာဖြစ်ပါတယ်
မြောက်ကိုရီးယားဆိုင်ရာအမေရိကန်အထူးသံတမန်ဂျိုးဆက်ယွန်ကမြောက်ကိုရီးယားမြန်မာဆက်ဆံရေးနဲ့ပတ်သက်ပြီးအတော်လေးပြင်းပြင်းထန်ထန်ပြောတဲ့သဘော The Diplomat မှာဖတ်လိုက်ရပါတယ်အမေရိကန်ပြည်ထောင်စုဟာဒီကိစ္စနဲ့ပတ်သက်ပြီးအရေးယူဒဏ်ခတ်မှုတွေလှုပ်ဆောင်နိုင်တဲ့အလားအလာကိုမပြစ်ပယ်သေးဘူးလို့ပြောထားတာတွေ့ရပါတယ
် Well I don't think that will happen but I don't know of course but I know Ambassador Yun
ဒီလောက်ထိတော့ဖြစ်လာလိမ့်မယ်လို့တော့ကျွန်တော်မထင်ပါဘူးအတိအကျတော့မသိပါဘူးသမ္မတ်ကြီးယွန်းကိုကျွန်တော်သိပါတယ်သူဟာအရှိတောင်အရှရေးရာကျွမ်းကျင်တဲ့လက်ထောက်နိုင်ငံသားဝန်ကြီးဟောင်းမှာမြန်မာနိုင်ငံကိုအကြိမ်ပေါင်းများစွာရောက်ခဲ့ပြီးပါတယ်ကျွန်တော်နဲ့ဆွေးနွေးတိုင်းမြောက်ကိုရီးယားနဲ့မြန်မာဆက်ဆံရေးအပေါ်စိုးရိမ်ကြောင်းပြောပါတယ်အခုခါမှာစိုးရိမ်စရာကပိုပြီးတော့များလာပါတယ်ဆိုတော့ဘယ်စိုးရပဲဖြစ်ဖြစ်မြောက်ကိုရီးယားနဲ့မြန်မာဆက်ဆံရေးကိုဒီအချိန်မှာအရေးတကြီးလောက်ကြမှာပါပဲမြောက်ကိုရီးယားနဲ့မလေးရှားဆက်ဆံရေးကိုလည်းဒီလိုပဲစိုးရိမ်ကြတာပါ
တနေ့မြန်မာနိုင်ငံဟာမြောက်ကိုရီးယားနဲ့ဆက်ဆံရေးရှိနေတယ်ဆိုတာကဘယ်လောက်ခိုင်နှုန်းပါလဲအထောက်အထားကရှိပါရဲ့လားခင်ဗျာ
I have no idea whether there is any evidence or not
အထောက်အထားရှိမရှိဆိုတာတော့ကျွန်တော်မသိပါဘူးဒါပေမဲ့ဆက်ဆံရေးအကျဉ်းချံတချို့တော့ရှိနိုင်သေးတယ်လို့ကျွန်တော်ကပြောတဲ့လူရှိပါတယ်ဘယ်ပုံဘယ်နည်းလဲဆိုတာကိုတော့အတိအကျမသိပါဘူ
းတခါမြန်မာဘက်ကကြည့်မယ်ဆိုရင်ရောမြောက်ကိုရီးယားနဲ့ဆက်ဆံရေးဟာဘယ်လောက်ထိအရေးပါလို့လဲ
I don't think it is important to Burma what may have They may have felt it was important at one time.
တိတ်ရေးကြည့်လို့တော့ကျွန်တော်မထင်ပါဘူး။ဒီချိန်တုန်းကတော့အရေးကြီးတယ်လို့မှတ်ယူခဲ့ကြမှာပါ။ကျွန်တော်ကခံမှန်းပြောတာပါ။ဒါပေမဲ့မြောက်ကိုရီးယားဟာအမေရိကန်ကိုရင်ဆိုင်ဆန့်ကျင်နိုင်တဲ့နျူကလ িয়ার ဆိုင်ရာတိုးတက်မှုတွေရှိနေတယ်လို့မြန်မာခေါင်းဆောင်တချို့ကယူဆခဲ့ကြတယ်ထင်ပါတယ်။ငါတို့လည်းနျူကလ িয়ার ပိုင်ဆိုင်ထားရင်ကောင်းမယ်ဆိုပြီးတော့ ပညာတော်သင်တွေအများကြီးရုရှားကိုဆီလွတ်ခဲ့ကြပါတယ်။တကယ်တမ်းသုံးသပ်ကြည့်မယ်ဆိုရင်ဒါဟာမမှန်ပါဘူး။အမေရိကန်ဟာလည်းမြောက်ကိုရီးယားအပေါ်မှာနျူကလ িয়ার သုံးတိုက်ခိုက်နိုင်စရာအကြောင်းရှိပါဘူး။မြန်မာဘက်ကဒီလိုမျိုးတွက်ခဲ့မယ်ဆိုရင်ဒါဟာမှားယွင်းတဲ့တွက်ချက်မှုပါ။အခုတော့မြန်မာအနေနဲ့မြောက်ကိုရီးယားနဲ့ဆက်ဆံတာသူတို့အတွက်အခွင့်အလမ်းတရက်လို့မထင်တော့ပါဘူး။တရုတ်ကလည်းဒါကိုရှင်းပြလိုက်မယ်လို့ထင်ပါတယ
်။နောက်ပြီးမြန်မာနိုင်ငံသားဝန်ကြီးဒေါင်ဆန်းစုကြည်အတင်းနဲ့ရောမြောက်ကိုရီးယားကိုအထင်ကြီးပါမလားခင်ဗျာအထင်ကြီးရလောက်အောင်လောက်ကြီးအတွေးခေါင်မလားကျွန်တော်အဓိကမေးချင်တာက
No I don't I mean no she's much too smart she's not naive I mean I think not that she's made every right action but I think
ဒေါင်ဆန်းစုကြီးကဒီလိုမစဉ်းစားပါဘူးသူဟာတိတ်ပြီးတော့ထက်မြက်ပါတယ်တော်ပါတယ်ဒီလောက်မညံ့ပါဘူးသူလုံနေတာအားလုံးမှန်တယ်လို့ကျွန်တော်မဆိုလိုပါဘူးသူဟာနိုင်ငံရေးသမားတယောက်အနေနဲ့နိုင်ငံတကာခန်းကဏ္ဍနဲ့ပြည်တွင်းခန်းကဏ္ဍကိုထိမ့်ညှိဖို့စူးစမ်းနေပါတယ်ဒါဟာအင်မတန်ခက်ခဲတဲ့အလုပ်ဖြစ်ပါတယ်စစ်တပ်နဲ့ပတ်သက်လို့ရောရိုဟင်ဂျာအရေးမွတ်စလင်ရေးနဲ့ပတ်သက်လို့ရောတိတ်အတိမ်းဆောင်မခံနိုင်တဲ့ကိစ္စရပ်တွေဖြစ်ပါတယ်စစ်တပ်ရဲ့ဩဇာတိတ်မကြီးထွာလောက်အောင်လဲဂရုစိုက်ရပါတယ
်အထူးသဖြင့်ဆရာကြီးခင်ဗျာမြောက်ကိုရီးယားနဲ့ပတ်သက်ပြီးတော့သူ့အနေနဲ့ပြည်တွင်း PR တွေဘယ်လိုပုံစံမျိုးရင်ဆိုင်နိုင်တယ်လို့ထင်ပါလဲခင်ဗျာ
Well I don't know but I knew we do know that Shreyman what in 2008 was it
Yeah
went to North Korea
ကျွန်တော်မသိပါဘူးဒါပေမဲ့ကျွန်တော်တို့သိထားတာက2008ခုနှစ်တုန်းကလို့ထင်ပါတယ်ဥရွှေမန်းမြောက်ကိုရီးယားကိုသွားပါတယ်ဒီသတင်းပေါက်ကြားခဲ့ပါတယ်သူဟာစစ်ဖက်နေရာအများပြားကိုတွားရောက်ခဲ့ပြီးတော့စစ်ရေးဆိုင်ရာသဘောတူညီမှုတွေလည်းလောက်ခဲ့ဟန်ရှိပါတယ်ဖြစ်နိုင်တယ်လို့ထင်ပါတယ်အဲ့ဒီကိစ္စရဲ့လက်ကျန်အခြေအနေတချို့ဆက်ပြီးတော့ရှင်းနေနိုင်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဒေါအောင်ဆန်းစုကြည်ဟာအထူးသတိထားရပါလိမ့်မယ်။တန်တမန်ဆက်ဆံရေးကိုလုံးဝဖျက်တော့ပစ်စရာမလိုပါဘူး။ကုလသမဂ္ဂကချမှတ်ထားတဲ့တားဆီးပိတ်ပင်မှုတွေကိုချိုးဖောက်တဲ့နိုင်ငံမဖြစ်ဖို့ကသာအရေးကြီးတာ
ပါ။ဒီညမှာတိုက်တိုက်ဆိုင်ဆိုင်ပဲမစ်ယန်ဟီလီရဲ့အစီရင်ခံစာအတိုင်းမြန်မာနိုင်ငံကိုကုလသမဂ္ဂလူခွင့်ကောင်စီကဝေဖန်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့မြောက်ကိုရီးယားအစိုးရရှုတ်ချထားတာတွေ့ရပါတယ်။ဒါဟာအမေရိကန်အစိုးရရဲ့အလိုတိုင်းဝေဖန်တာဖြစ်တယ်လို့ဆိုပါတယ်ခင်ဗျာ
။ I know Dr. Lee Young-hee and I think that is not an accurate statement. I mean she
Dr. Lee Young-hee ကိုကျွန်တော်သိပါတယ်။မြောက်ကိုရီးယားကဆွဆွဲတယ်လို့မဟုတ်ပါဘူး။သူဟာကုလသမဂ္ဂရဲ့တာဝန်ပေးချက်အရသူ့တာဝန်ကိုအလေးနဲ့ထမ်းဆောင်နေတာပါ။ရိုဟင်ဂျာရေးနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂရဲ့တာဝန်ပေးချက်တိုင်းလုံဆောင်မှုကြိုးပမ်းတဲ့နေရာမှာမြန်မာပြည်တွင်းသဘောထားတချို့နဲ့ပဋိပက္ခကြုံနေရပါတယ်။ရိုဟင်ဂျာပြဿနာကိုမြန်မာအစိုးရကောင်းစွာသဘောပေါက်ပါတယ်။အဲ့ဒီပြဿနာကြောင့်နိုင်ငံတကာကဝေဖန်မှုတွေအများပြားကြုံနေရပါတယ်။ဒါကိုတစုံတရာမလုံဆောင်နိုင်လို့ရှိရင်စီးပွားရေးဖွံ့ဖြိုးမှုကိုထိခိုက်နိုင်ပါတယ်။သူတို့ဘာလုပ်မယ်ဆိုတာကိုတော့မသိနိုင်ပါဘူး။ရိုဟင်ဂျာပြဿနာမှာစစ်တပ်ကအဓိကချုပ်ကန်ထားတယ်လို့ကျွန်တော်ထင်ပါတယ်။
နော်ကိုရီးယားကြီးညာချက်နဲ့ပတ်သက်ပြီးလည်းပြန်တောက်ကြည့်ပါရယ်ယင်ဟီလီကိုချုပ်ချတဲ့ဒီကြီးညာချက်ဟာတနည်းအားဖြင့်မြန်မာနိုင်ငံကိုကာကွယ်ထားတဲ့မြောက်ကိုရီးယားရဲ့ကြီးညာချက်ဖြစ်လေတော့မြန်မာအစိုးရအပေါ်မှာဒီချက်ဟာဘယ်လိုထိကိုက်နိုင်လဲထင်ပါလဲခင်ဗျာ
I don't think it'll have much effect frankly outside of a few people
ထိရောက်မှုအများကြီးရှိလိမ့်မယ်လို့တော့ကျွန်တော်မထင်ပါဘူးတချို့တလေကလွဲပြီးတော့လူများပြားကကုလသမဂ္ဂရဲ့ကြီးညာချက်ကိုမြောက်ကိုရီးယားမြင်တယ်လို့မြင်ကြမှာမဟုတ်ပါဘူးအဲ့ဒီစီရင်ခံစားထဲမှာလဲမှတ်တမ်းတင်ထားတာကအများကြီးပါ။ဘာလုပ်မယ်ဆိုတာတိတ်ပြီးတော့မတွေ့ရပါဘူး။ကုလသမဂ္ဂရဲ့ထောက်ခံတင်ပြချက်တချို့ကတော့အကောင့်ထဲပေါ်တဲ့လို့တချို့ကဆိုကြပါတယ်။အကောင့်ထဲပေါ်နိုင်ရင်ကောင်းပါပါ။ဒါပေမဲ့တိတ်ပြီးတော့ခက်ခဲပါတယ်။ရိုဟင်ဂျာပြည်ထနာဟာလက်ရှိမြန်မာနိုင်ငံအတွက်အခက်အခဲဆုံးပြည်ထနာဖြစ်နေပါတယ်
။ခက်ခဲတယ်ဆိုတဲ့နေရာမှာပြည်တွင်းနိုင်ငံရေးအတွက်ခက်ခဲတာလား၊ပြည်ပဆက်ဆံရေးအတွက်ခက်ခဲတာလားခင်ဗျာ
။ In terms of foreign relations it's the most important. In terms in domestic terms
နိုင်ငံညာဆက်ဆံရေးမှာတဟာအခက်အခဲဆုံးပြဿနာပါပြည်တွင်းမှာဆိုရင်တော့လူနည်းစုပြဿနာဟာအရေးကြီးပါတယ်ရိုဟင်ဂျာသာမကပါဘူးကချင်ရှမ်းအပါဝင်လူနည်းစုတိုင်းရင်းသားတွေရဲ့ပြဿနာဟာအရေးကြီးဆုံးပ
ါအမေရိကန်ပြည်ထောင်စုအထူးသဖြင့်အခု Republican အစိုးရကမြန်မာနိုင်ငံရဲ့ပြည်တွင်းလူခွင့်ရေးပြဿနာကြောင့်မြန်မာနိုင်ငံကိုတရုတ်ဖက်ပူးကျင်းသွားမဲ့ကိစ္စကိုလက်ပိုက်ကြည့်နေမှထင်ပါလားခင်ဗျာ
No I mean first of all there's no way they can let Burma go anywhere Burma will
no problem ပထမဆုံးပြောချင်တာကအမေရိကန်ကမြန်မာနိုင်ငံကိုဘယ်ဘက်မှပါသွားအောင်မလုပ်နိုင်ပါဘူးဘယ်ဘက်သွားမယ်ဆိုတာကမြန်မာကိုယ်တိုင်ဆုံးဖြတ်ရမှာပါဒါပေမဲ့ကျွန်တော်မြင်ရတာကတော့မြန်မာနိုင်ငံဟာမျှတတဲ့နိုင်ငံသားရေးလမ်းစဉ်ကိုလိုက်ချင်နေပါတယ
်ကျွန်တော်ဆိုလိုတာကအမေရိကန်ပြည်ထောင်စုကမြန်မာနိုင်ငံကိုအလေးထားမဆက်ဆံတော့ဘူးမထောက်ခံအားမပေးဘူးယင်းနှိမ့်ညွှန်းနှံမှုတွေလည်းမလုပ်ဘူးဆိုရင်မြန်မာနိုင်ငံဟာတရုတ်ဘက်ကိုအလိုလိုပါသွားနိုင်တယ်လို့ဆိုလိုတဲ့သဘောပါဆရာကြီ
း Well Burma no I mean there is a major aid program in USAID program in Burma
မဟုတ်ပါဘူးအမေရိကန်ကမြန်မာနိုင်ငံကိုအဓိကအကူအညီပေးမဲ့စီစဉ်ရှိပါတယ်အမေရိကန်ဆိုရစီကကျွန်တော်နောက်ဆုံးရရှိထားတဲ့စည်းင်းစရာတွေအရဆိုလို့ရှိရင်နှစ်တော်ကြာအတွင်းဒေါ်လာ186တန်းပေးဖို့ရှိနေပါတယ်ပြည်ထနာကဒါဟာသိပ်မမြင်သာတဲ့ပညာရေးလေ့ကျင့်ရေးလူမှုစောင့်အောင်တွေတည်ဆောက်ရေးစတာတွေအတွက်ပေးမှသာဖြစ်ပြီးတော့လမ်းပန်းအဆက်အသွယ်တည်ဆောက်ရေးအတွက်မဟုတ်ပါဘူးလမ်းပန်းအဆက်အသွယ်တွေကိုတရုတ်ကလုပ်နိုင်ပါတယ်ဂျပန်ကတော့တီလဝါတို့လိုစီးပွားရေးဆောင်တွေလုပ်နိုင်ပါတယ်သူတို့လုပ်တာကသိတာမြင်တာပြီးတော့အမေရိကန်လုပ်တာကသိပြီးတော့မသိတာပါဘူ
းဆိုတော့မြန်မာနိုင်ငံအတွင်းမှာတရုတ်ကဝေစုအကြီးကြီးရနေတာခံစားနေရတာကိုအမေရိကန်ဆိုတာကမမှုဘူးဂရုမစိုက်ဘူးဆိုတဲ့သဘောပေါက
် Chinese are not enjoying is not the word the Chinese are trying to recover from a very bad period they had
ခွင့်တူးရရှိခံစားနေရတယ် enjoying ဆိုတာကမှန်ကန်တဲ့အသုံးအနှုန်းမဟုတ်ပါဘူးသူတို့ဟာမြေဆုံစီမံကိန်းမှာထိခဲ့ခဲ့ရတဲ့ကိစ္စကိုပြန်ပြီးတော့အဖတ်ဆယ်ဖို့စူးစမ်းနေတာပါမြန်မာပြည်တွင်းမှာတရုတ်ဆန့်ကျင်ရေးစိတ်ဓာတ်တွေမီဒီယာတွေအရေးအသားတွေအများကြီးရှိနေပါတယ်ဒါကိုပြန်လည်နလန်းထူနိုင်အောင်ကူညီဖို့ကြိုးပမ်းနေပါတယ်ငြိမ်းချမ်းရေးဖြစ်စဉ်မှာပါဝင်ကူညီနေပါတယ်တရုတ်ဟာသူတို့နေဆက်ရေးမှာအမေရိကန်မပါဝင်စေချင်ပါဘူးမြောက်ကိုရီးယားကလည်းဒီသဘောထားရှိတယ်လို့ကျွန်တော်ထင်ပါတယ
်ဆိုတော့မြန်မာလူမျိုးစုပြဿနာပြည်လဲရေးကိုတရုတ်လက်ထက်မှာထားလိုက်ရမှာကိုအမေရိကန်ကမဆိုရင်မဆိုရတဲ့ဘောပေါက
် I don't think that's quite accurate but we have to be very careful
ဒါမှလည်းကျွန်တော်မထင်ပါဘူးသိပြီးတော့သတိထားဖို့တော့လိုအပ်ပါတယ်ကျွန်တော်တို့ကငြင်းငြင်းရေးဖြစ်စဉ်ကိုအားပေးနေရမှာပါတစ်ချိန်တည်းမှာပဲဒီပြဿနာဟာတရုတ်မြန်မာနယ်စပ်ပြဿနာလည်းဖြစ်နေလို့သိပြီးတော့အကဲဆက်ပါတယ
်မြန်မာနိုင်ငံရဲ့အနောက်ဖက်နယ်စပ်ဖြစ်တဲ့အိန္ဒိယနိုင်ငံကရောဒီကိစ္စမှာတရုတ်ကိုဘယ်လောက်ထိန်းချိန်နိုင်မယ်ထင်ပါလဲခင်ဗျာ
Burma will try to keep a balance I think
မြန်မာနိုင်ငံအနေနဲ့ထိန်းချိနိုင်ပါလိမ့်မယ်ဒီထိန်းချိရေးဝါဒဟာစစ်အေးကာလမှာအသုံးတက်ခဲ့ပါတယ်အခုလည်းအသုံးတက်ပါလိမ့်မယ်မြန်မာဟာပထဝီနေထားရအချက်အချာဖြစ်နေပါတယ်တရုတ်နဲ့လည်းတင်းတင်းရမယ်အိန္ဒိယနဲ့လည်းတင်းတင်းရမယ်အာဆီယံနဲ့လည်းတင်းတင်းဖို့လိုအပ်ပါတယ်ဒီနိုင်ငံတွေရဲ့အခန့်ကဏ္ဍကိုအမေရိကန်ပြည်ထောင်စုကလုံးဝဝန်မယူနိုင်ပါဘူးအင်မတန်မှအလန်းဝေးပါတယ်
ကျောဇန်တရဲ့မြန်မာရေးသုံးသက်ချက်ကိုအခုလိုဗုဒ္ဓဟူးနေ့ညပိုင်းမှာတစ်ချိန်နှာစင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့ကြာသာပတေးနေ့မနေ့ပိုင်းမှာနောက်တစ်ချိန်နှာစင်နိုင်ပါတယ်ရှင်။အခုလိုမြန်မာရေးသုံးသက်ချက်ကိုသာမကတခြား VOA ကနေထုတ်လွှင့်ပေးနေတဲ့သတင်းပတ်စင်ကန်တာတွေဖြစ်ကြတဲ့ကျမရေးတိုက်ရိုက်လေးလိုင်းပြည်တွင်သတင်းသုံးသက်ချက်အင်္ဂလိပ်သင်ခန်းစာစတဲ့သတင်းပတ်စင်ကန်တာတွေကိုကျမတို့ရဲ့ VOA မြန်မာ website စာမျက်နှာမှာနှာစင်ဖတ်ရှုနိုင်ကြပါတယ်။ကျမတို့ရဲ့ website လိပ်စာက burmese.voanews.com ဖြစ်ပါတယ်ရှင်။တပတ်အတွင်းအားကစားသတင်းမထုတ်လွှင့်ခင်မှာတော့စနေနေ့ညတိုက်ရိုက်လေးလိုင်းကိုဖိတ်ခေါ်ပါရစေရှင
်။တော်ရရှိများရှင်အခြေတင်ပြောစရာဖြစ်နေရတဲ့ဆက်သွယ်ရေးဥပဒေပုံမှ66ဂါကြီးကိုပြင်ဆင်ရေးလွှတ်တော်တွင်ဆွေးနွေးနေချိန်မှာပဲအပြည်တိုင်ဖြတ်သိမ်းပြဖို့တိုက်တွန်းသံတွေနဲ့ထွက်ပေါ်နေပါတယ်။ပုတ်ခတ်စော်ကားခံရမယ့်အရေးကနေအများပြည်သူကိုအကာအကွယ်ပေးဖို့ဒီဥပဒေဟာရှိတဲ့နယ်လို့ယူဆသူတွေရှိတယ်လို့အာဏာပိုင်တွေကဖိနှိပ်ဖို့အသုံးပြုတဲ့ကိရိယာတစ်ခုဖြစ်လာနေတဲ့အတွက်မရှိသင့်ဘူးလို့မြင်ကြတဲ့သူတွေလည်းရှိပါတယ်။ပုံမှ66ဂါကြီးပြင်သင့်သလားဖြတ်သင့်သလားဆိုတာကိုတော့ VOA စနေနေ့ညတိုက်ရိုက်လေးလိုက်စစ်စစ်မှဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-239-382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းပတ်ဆက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စင်ကကြိုဆိုပါရစေ။
စနေညတိုက်ရိုက်လေးလိုက်မှပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါစီရှင်။အခုနောက်ဆုံးကြာနေသေးတဲ့အားကစားသတင်းလွှာကိုနာဆင်ကြရအောင်ပါ။ဘာစီလိုနာအသင်းကောင်းဆောင်အင်နီယက်စတာကနေမာကိုဘာစီလိုနာမှာဆက်ပြီးတော့ရှိနေစေခြင်းနဲ့လို့ပြောလိုက်ပါတယ်။နိုဘက်ဂျိုကိုဗစ်ဟာဒရောင်စစ်တန်ရာကြောင့်အခုနှစ်ကုန်နဲ့အထိတက်နစ်ပြိုင်ပွဲတွေကိုဝင်ပြိုင်နိုင်တော့မှာမဟုတ်ပါဘူး။အိန္ဒိယနိုင်ငံကဘတ်စကတ်ဘောတင်နန်းကတော့တင်နန်းသားအများဆုံးနဲ့ဂင်းနစ်စံချိန်တင်သွားပါတယ်။ဒီလိုတစ်ပတ်အတွင်းသတင်းအားကစားသတင်းတွေကိုကိုရနိုင်ကတင်ဆက်ပေးသွားမှာပါရှင်။
မင်္ဂလာပါကျွန်တော်ရနိုင်ပါ VOA ရဲ့တပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ် ဘာစလိုနာသင်္ကောင်းဆောင်အင်နီယက်စတာကတော့နေမာကိုဘာစလိုနာမှာဆက်ပြီးတော့ရှိနေသေးတယ်လို့ပြောလိုက်ပါတယ်နိုဗက်ဂျိုကိုဗစ်ကတောင်စစ်တန်ရာကြောင့်အခုနှစ်ကုန်တဲ့အထိတန်နစ်ပြိုင်ပွဲတွေကိုဝင်ပြိုင်နိုင်တော့မှာမဟုတ်ပါဘူးအိန္ဒိယနိုင်ငံကဘတ်စကတ်ဘောသင်တန်းကတော့သင်တန်းသားအများဆုံးနဲ့ဂင်းနစ်ကမ္ဘာစံချိန်တင်သွားခဲ့ပါတယ်ဒီလိုတစ်ပတ်အတွင်းအားကစားသတင်းတွေကိုအခုတစ်ပတ်မှာတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာကွန်ရှောင်မှုနဲ့တရားစွဲခံထားတဲ့ရီယယ်မက်ဒရစ်နဲ့ပေါ်တူဂီတိုက်စင်မူခရစ်စတီယာနိုရိုနယ်ဒိုဟာမက်ဒရစ်မြို့ကတရားရုံးမှာတနင်္လာနေ့ကအလားရောက်စစ်ဆေးခံခဲ့ပါတယ်။ရိုနယ်ဒိုဟာအမေရိကန်ဒေါ်လာ 18.3 သန်းအခွန်ရှောင်တယ်ဆိုပြီးတော့စွပ်စွဲခံထားရတာပါ။သူဟာ2011ကနေ2014အတွင်းသူနဲ့ပတ်သက်တဲ့ပုံအသုံးပြုခွင့်ကရတဲ့ဝင်ငွေတွေကိုဖုံးကွယ်ဖို့လုပ်ခဲ့တယ်လို့စပိန်အာဏာပိုင်တွေကပြောပါတယ်။ရိုနယ်ဒိုကတော့ဒီစွဲချက်တွေကိုညှင်းဆုပ်ခဲ့ပါတယ်။တကယ်လို့သူ့အနေနဲ့ဝင်ငွေရှောင်မှုနဲ့အပြစ်ရှိတယ်လို့တရားရုံးကဆုံးဖြတ်ခဲ့မယ်ဆိုရင်တော့ရိုနယ်ဒိုဟာဒဏ်ငွေကြီးကြီးမားမားပေးဆောင်ရမှာဖြစ်တယ်လို့ထောင်ဒဏ်လဲကြခံရပွဲရှိနိုင်ပါတယ်ခင်ဗျာအမေရိကန်မှာကျင်းပတဲ့ ICC ဖလားဘောလုံးပွဲမှာတော့ဘာစလိုနာသင်းချန်ပီယံဖြစ်သွားပါတယ်ပြီးခဲ့တဲ့စနေနေ့ကဘာစလိုနာနဲ့ရယ်မက်ဒရစ်တို့ကစားခဲ့ကြပြီးတော့ဘာစလိုနာက3-2နဲ့နိုင်ခဲ့ပါတယ်တနင်္ဂနွေနေ့ကရိုမာနဲ့ Juventus ပွဲမှာတော့တကိုးစီတည်းဖြစ်ပြီး penalty ကန်ကြတာမှာ Juventus အသင်းနိုင်ရတော့ပါတယ်။စင်ကိုမှာစနေနေ့ကကစားတဲ့ ICC ဖလားမှာတော့ Inter Milan က Chelsea ကို2-2နဲ့နိုင်ပြီးတော့ချန်ပီယံဖြစ်သွားခဲ့ပါတယ်။ဒီပွဲမှာ Inter ဘက်က Condovia ကိုကိုကိုပြန်သွင်းခဲ့ပြီးတော့ဒီကိုဟာအုံကိုတွေထဲမှာအဝေးဆုံးအုံကိုတွေထဲကတကိုးအဖြစ်မှတ်တမ်းဝင်ခဲ့ပါတယ်ခင်ဗျာ။ဘောလုံးသမားအပြောင်းအရွှေ့သတင်းတွေမှာတော့ဒီတစ်ပတ်မှာလည်းထိတ်ဆုံးကနေရာယူထားတာကတော့ဘာစလိုနာတိုက်စစ်မှုနေမှာပဲဖြစ်ပါတယ်။သတင်းတွေကအမျိုးမျိုးထွက်နေပြီးတော့ဘာစလိုနာအသင်းသားတွေနဲ့အသင်းတော်ရှိသူတွေလည်းနေမှာကိစ္စနဲ့ပတ်သက်ပြီးတော့မေးခွန်းတွေခဏခဏမေးခံနေရပါတယ်။ဘာစလိုနာခွင်းလဲလူအီနီယက်စတာကတော့နေမှာအနေနဲ့ဘာစလိုနာမှာဆက်ရှိနေဖို့မျှော်လင့်တယ်လို့ပြောလိုက်ပါတယ
်။ No veo que 200 o 300 millones puedan ser más beneficios.
ဒီယူရိုတန်း200ကနေရောင်းလိုက်တာကအသင်းအတွက်ပိုးပြီးတော့အကျိုးရှိလိမ့်မယ်လို့ကျွန်တော်မမြင်ပါဘူး။အသင်းမှာသူရှိတာကအသင်းအတွက်ပိုကောင်းပါတယ်။ကျွန်တော်တို့တော့သူဟာကမ္ဘာအကောင်းဆုံးဘောလုံးသမားတွေထဲကတယောက်ပါ။ဒါကြောင့်ကျွန်တော်အသင်းမှာအကောင်းဆုံးဘောလုံးသမားတွေကိုပဲလူချင်ပါတယ်။ဒါကြောင့်ဒီမှာရှိတဲ့လူအကုန်လုံးကလည်းသူ့ကိုအသင်းမှာဆက်ရှိနေစေချင်မယ်ဆိုတာတန်တရားမဖြစ်မိပါဘူး။
ပရတိန်နဲ့ဥရောပသတင်းတွေမှာတော့ PSG ကနေမာကိုခေါ်ဖို့အတွက်ဒီမာရီယာကိုအလိုက်ပေးသွားမယ်လို့ဖော်ပြနေသလိုဘာစလိုနာကလည်းနေမာနေရာမှာလီဗာပူးကကူတီးညိုနဲ့အစားထိုးဖို့ပြင်ဆင်နေတယ်ဆိုတဲ့သတင်းတွေလည်းအမျိုးမျိုးထွက်နေပါတယ်။တစ်ဖက်မှာလည်းဘာစလိုနာအသင်းဥက္ကဋ္ဌနီးပြနဲ့အသင်းသားတွေကတော့သူတို့အနေနဲ့နေမာကိုအသင်းမှာဆက်ပြီးတော့ရှိနေစေချင်တယ်လို့ပြောပါတယ်။နေမာအနေနဲ့ PSG ရဲ့မလုံးတွေကိုတောင်းခံပြီးတော့ဘာစလိုနာမှာပဲဆက်နေမလား။ဒါမှမဟုတ် PSG ကိုပြောင်းမလားဆိုတာကတော့ဆက်ပြီးတော့စောင့်ကြည့်သွားမှာဖြစ်ပါတယ်ခင်ဗျာ။PSG ကနေမာကိုခေါ်ဖို့ကြိုးပမ်းနေတဲ့တစ်ချိန်တည်းမှာပဲ Arsenal ကချီလီတိုက်စစ်မှု Alexis Sanchez ကိုခေါ်မယ်ဆိုပြီးတော့လည်းသတင်းတွေထွက်နေပါဗျ။ဒါပေမဲ့ Arsenal နီးပြ Arsene Wenger ကတော့ Sanchez ဟာအသင်းမှာဆက်ပြီးတော့ရှိသွားမှာဖြစ်တယ်လို့ပြောလိုက်ပါတယ်။ Spain La Liga က Sevilla အသင်းက Manchester City မှာကစားနေတဲ့ Spain တိုက်စစ်မှု Nolito ကိုခေါ်လိုက်ပါတယ်။ Sevilla ကသူ့ကို Euro 6000နဲ့ဝယ်ပြီးတော့3နှစ်စာချုပ်ချုပ်လိုက်တာဖြစ်ပါတယ်။ Sevilla ကိုပြောင်းလာတာနဲ့ပတ်သက်ပြီးတော့ Nolito ပြောတာကတော့
No, sinceramente no creo que los pasos que haya de mi carrera.
မတူတာတွေကတော့အများကြီးပါ။ပြီးခဲ့တဲ့တစ်ပတ်ကမန်ချက်စတာမှာကမိုးရွာတယ်။အတွေ့အခေါ်ရာသီဥတုနဲ့လူတွေကအဆအားလုံးကမတူပါဘူး။ကျွန်တော်အနေနဲ့အပြောင်းလဲလုပ်ဖို့လိုပြီ။အခုဒါကကျွန်တော်အတွက်တော့ကွက်တီပါပဲ။ကျွန်တော်အနေနဲ့လည်းအခုလိုပြောင်းလာတဲ့အတွက်စုပ်ယုပ်သွားတယ်လို့မထင်ပါဘူး။စီဗီလာအသင်းဟာစပိန်နဲ့ဥရောပမှာအသင်းကြီးတစ်သင်းပါ။ကျွန်တော်အမှန်မမှားဘူးဆိုရင်စီဗီလာအသင်းဟာထိတ်ဆုံး၄သင်းထဲမှာနှစ်တိုင်းလို့လို့ပါပါတယ်
။နိုလီโดဟာပြီးခဲ့တဲ့ဘောလုံးရာသီကမက်ဆီတီအတွက်19ပွဲကစားခဲ့ရပြီးတော့အဲ့ဒီက10ပွဲကအရန်လူအဖြစ်နဲ့လူစားဝင်ခဲ့ရတာဖြစ်ပါတယ်ခင်ဗျာ။ဒန်နစ်သတင်းတွေဘက်မှာတော့ဆာဘီယာနိုင်ငံသားနိုဗက်ဂျိုကိုဗစ်ဟာဒန်နစ်ကစားတာကိုဒီနှစ်အကုန်ထိနားသွားမှာဖြစ်ပါတယ်။Grand Slam Champion 12 ချိန်ဖြစ်ပွားတဲ့ Djokovic ဟာပြီးခဲ့တဲ့ Wimbledon ပြိုင်ပွဲမှာရခဲ့တဲ့တံတောင်စစ်ဒဏ်ရာကြောင့်ဒီနှစ်တင်းနစ်ရာသီပြိုင်ပွဲတွေကိုဝင်ပြိုင်တော့မှာမဟုတ်ဘူးလို့ပြီးခဲ့တဲ့ July 26ရက်နေ့ကကြေညာခဲ့တာပါ။ဒ
Dajang tu ni ni lama American Open apa awen jenah boleh ni gula awen biar nama mahupai jadi kau ni naik dua macam barek, ya. British ni ngah heavyweight champion Hunt Tyson Fury ha, lewe dama buat aku naik bilu jual la nasacawan ni kat China ke barek, tu ko yang ni ni apa kejaran British ni alam ko cedu dia. Brother, along the two lobe, China, Melo, Mjolin, SOB, two year Instagram, Samuel Nagandi, Pure Bari. Tyson Fury, Hunter Townsend, Ma, Ukraine, Vladimir Klitschko, Nayabio, WBA, IBF, WBO, Net, IBO, Gaba, Heavyweight Champion, Pilagaraba. Natalza Chow, Jomara, Duar, Tamisi, Tonsu, Munet, Yaswe, Kangayabari. Jika lalu itu mahap china dua nasang ngabuai kezaga biru nasang ngabuai lalu naya ke dulu lek cepat, ya. Ini yang nengga basket bola tenangaro kebawa mas tenanda uye amiazu basket bola tenapsi kebasa ni tenaga barai. Mereka NBA champion Golden State Warriors atenya basket bola zatma Kevin Durant ha India nengga New Delhi Mioga NBA Academy ma. Tahu jangan ika lumayan basketball kezamari go basketball cikani tembikai apa barai. Tapi Bengaluru, Chennai, Hyderabad, dan Kolkata mewiri ika ini lumayan relai di tenang go. Satu ini jorukan itu sih bawang keja barai. Tahu di tenang ma bawang itu yaitu ha susu bawang tu na ngaya liza kuya sibila. Kini sana jangan wenaga raba. NBA internet sambil nama le kui alam bawang ma bawang itu tenang ha yaitu ha kawas sana jangan pikir esu bila yaitu barai.
ကိုရနိုင်စီစဉ်တင်ဆက်ပေးနေတဲ့သတင်းပတ်စင်အားကစားသတင်းလွှာတွေကိုနားဆင်ကြကြရပါရှင်အခုထုတ်လွှင့်ပေးနေတဲ့ညကိုနိုင်ကနေစနေနိုင်တီအစီအစဉ်အစဆုံးကိုအတန်လွှင့်ချိန်ပြပြီးချင်းညစနေနိုင်ကနေ၁၇နိုင်တီလိုင်းတို့မီတာ၃၂နဲ့၅၀ရူကနေပြန်လည်ဖမ်းယူနားဆင်နိုင်ကြပါတယ်မနေ့ဖန်ကြတာပရင်းနဲ့မနေ့၆နိုင်ကနေ၇နိုင်တီအစီအစဉ်တွေကိုတော့လိုင်းတို့မီတာ၃၂၄၀နဲ့၄၀ကို ဦးနဲ့ညပိုင်းထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကကြေညာပေးပါဦးမယ်ရှင
်။တောင်အမေရိကတိုက်နိုင်ငံတစ်ခုဖြစ်တဲ့ဗင်နီဇွဲလားနိုင်ငံမှာဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေရေးဆွဲဖို့ရည်ရွယ်ကျင်းပခဲ့တဲ့တနင်္လာနေ့ကယူကပ်ပွဲမှာအနည်းဆုံးမဲပေါင်းတသန်းလောက်ကိုမမှန်မကန်စီးရင်ပြခဲ့ကြောင်းအီလက်ထရောနစ်မဲပေးတဲ့စနစ်နဲ့ဝန်ဆောင်မှုပေးခဲ့တဲ့ကုမ္ပဏီကပြောဆိုလိုက်ပါတယ်။ဖွဲ့စည်းပုံရေးဆွဲရေးအထူးလွှတ်တော်ကိုယ်စားလှယ်ကိုရွေးချယ်တဲ့ယူကပ်ပွဲမှာမဲဆန္ဒရှင်အရေးအတွက်ကိုမမှန်မကန်စီးရင်ပြခဲ့တာတန်တရားဖြစ်စရာမရှိတဲ့ကြောင်း Smartmatic ကုမ္ပဏီအမှုဆောင်ရရှိချုပ်အန်တိုနီယိုမူကီကာကဒီကနေ့ဗြိတိန်နိုင်ငံလန်ဒန်မြို့ကသတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာပါ။ကုမ္ပဏီရဲ့အီလက်ထရောနစ်စနစ်နဲ့တွက်ချက်မှုအရအမှန်တကယ်မဲပေးခဲ့သူအရေးအတွက်နဲ့အာဏာပိုင်ညင်ညာထားတဲ့အရေးအတွက်ကြားအနည်းဆုံးမဲတန်းလောက်ကွာနေတယ်လို့ပြောဆိုကြတာပါအစိုးရကတော့မဲပေးသူရှင်းတန်းရှိတဲ့အကြောင်းပြောဆိုထားပါတယ်ရုရှားပေါ်အမေရိကန်ပြည်သူကပိတ်ဆို့တန်းခတ်ရေးယူမဲ့ဥပဒေတရက်ကိုအမေရိကန်သမ္မတဒေါ်နယ်ထရန့်ဒီကနေ့ပဲလက်မှတ်ရေးထိုးအတည်ပြုလိုက်ပါတယ်ပြီးခဲ့တဲ့နှစ်ရွေးကောက်ပွဲမှာရုရှားရဲ့ဂျာဝင်နောက်ချက်မှုတွေကိုတုံ့ပြန်တဲ့အနေနဲ့လွတ်တော်ကရေးဆွဲထားတဲ့ဥပဒေကိုသမ္မတကလက်မှတ်ရေးထိုးအတည်ပြုလိုက်တာပါမြောက်ကိုရီးယားရဲ့ပက်ထရင်တက်မစ်ဆိုင်းတုံးနဲ့နျူကလ িয়ার နဲ့အစီအစဉ်တွေကိုဟန်တားနိုင်ရေးအမေရိကန်သမ္မတအင်ဂျီရောကနီလန်ပေါင်းစုံစဉ်းစားနေချိန်မှာပဲမြောက်ကိုရီးယားအတွက်အမေရိကန်ဟာရန်သူမဟုတ်တဲ့အကြောင်းနိုင်ငံချိုင်းဝန်ကြီးရက်စတီလာဆန်ကပြောဆိုလိုက်ပါတယ်မြောက်ကိုရီးယားအနေနဲ့အမေရိကန်ကလက်မခံနိုင်တဲ့ချင်းချောက်မှုမျိုးတွေရှိနေတာကိုလည်းတုံ့ပြန်သွားမှာဖြစ်ကြောင်းမနေ့တုန်းကပဲနိုင်ငံချိုင်းဝန်ကြီးကပြောဆိုလိုက်တာပါအာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းမှာဒီကနေ့ပဲမြောက်တန်တေးဆာရုပ်ဖွဲ့နေတိုးရဲ့ရင်းနှီးတစ်ခုတက်ခတ်ခံရပြီးထိခိုက်တိုက်ခိုက်မှုတွေရှိခဲ့တဲ့အကြောင်းနေတိုးစစ်ပစံတောင်ဝင်ရှိသူတွေကအတိအပြုပြောဆိုလိုက်ပြီးမြေကင်းနဲ့အတိအချက်ကိုတော့မပြောနိုင်သေးပါဘူ
းဗုဒ္ဓဟူးနေ့ညထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကြီးညာပေးသွားတာပါဒီညအစီအစဉ်ထုတ်လို့ရမှုကကိုညာဝင်းအောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့မီခေဒူပင်စကီဖြစ်ပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ် Internet ဆာမျက်နှာ bamis.voanews.com မှာလည်းနားဆင်နိုင်ကြပါတယ်ရှင် VOA ကို Internet ကနေပြီးတော့ဝေဖန်ကြံပေးစာတွေပို့လို့ရတော့ bamis@voanews.com ကိုဆက်သွယ်နိုင်ပါတယ် VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်တော်ရရှင်များအားလုံးရှင်လန်းချမ်းမြေကြပါစေရှင်
This program has come to you from the Voice of America, Washington. Welcome to the Voice of